Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့ညချမ်းဖြစ်နေကြပါစေတော်ရရှိမြတ်ခင်ဗျာ VOA American အတန်ရဲ့အင်္ဂါနေ့ညပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိထုတ်လွှင့်ပေးနေတာဖြစ်ပါတယ်ဒီစီစဉ်တွေကိုတော့လိုင်းနိုမီတာ30နဲ့58တို့အပြင်လှိုင်းလိုက်မီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ကြသလို VOA မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းတိုက်ရိုက်နားဆင်လို့ရနိုင်ကြပါတယ်ခင်ဗျာဒီကနေ့ညမှာစီစဉ်မှုဖြစ်နေကျွန်တော်ဇော်ဝင်လိုင်းကဆောင်ရွက်ပေးသွားမှာဖြစ်ပါတယ်
အနေခံကြင်ကြပါစေဗျာကျွန်တော်တမောင်သားမှာဒီကနေ့ထိတ်ကိုရောက်လာတဲ့သတင်းတွေကတော့ရုရှားကိုနိုင်ငံတကာအဖွဲ့အစည်းကနေဖယ်ကျင်ဖို့ယူကရိန်းတာဝန်ရှိသူတွေကတိုက်တွန်းလိုက်ပါတယ်တောင်ကိုရီးယားနဲ့ပူးပေါင်းစီအေးလေ့ကျင့်မှုတွေအတွက်ပုံမပြင်းထန်တဲ့နောက်ဆက်တွဲတုတ်ပြန်တဲ့အစီအစဉ်တွေရှိနေကြောင်းမြောက်ကိုရီးယားကသတိပေးလိုက်ပါတယ်ဖာစီတရားဆွဲဆိုခံရဒေသအထီတောင်ကြားခံရနိုင်တာတောင်မှအီရန်ပြည်သူတွေဟာဘာသာရေးအစိုးရကိုစန့်ကျင်တဲ့ဆန္ဒပြပွဲအသစ်တွေကိုဆက်လက်ဆင်နွှဲနေကြတဲ့သတင်းတွေကိုတခြားမြန်မာသတင်းတွေကိုပါမှတ်ရင်ကျင်းနိုင်တဲ့တင်ပြပေးကြမှာပါဦးစုံဝင်းနိုင
်ဟုတ်ကဲ့ပါခင်ဗျာသတင်းတွေနားဆင်ကြပြီးတင်ပြပေးမယ်သတင်းပေးပို့ချက်တွေမှာဆိုရင်တော့
ကျမတို့ရပေါ်ဖက်မှာရှိတဲ့တောင်ပေါ်မှာရှိတဲ့စစ်သားကလည်းသူတို့လန်လန်ဆူပေါ်တော့လက်နဲ့ကြီးဆိုတဲ့လက်နဲ့ကြီးပေါ်တော့
စစ်တပ်ကလက်နဲ့ကြီးတွေတုံးပစ်ခတ်နေသလိုကြေးရွာတွေမှာလည်းတပ်ဆွဲယူထားတဲ့အတွက်ဒေသခံတွေဘေးလွရာကိုတိမ်းရှောင်နေကြရတဲ့အကြောင်းသတင်းပေးပို့ချက်မှာအပြည့်အစုံကိုနားဆင်ကြရပါမယ်နောက်ပိုင်းမှာတော့ရခိုင်ပြည်နယ်အတွင်းလက်နက်ကြီးကြီးကျလို့ဒေသခံတွေတေဆုံးရတဲ့အခြေအနေချင်းပြည်နယ်ထန်တလာမြို့ကဆေးဘေးရှောင်တွေဆေးကုသဖို့အခက်ကြုံနေရတဲ့အကြောင်းနဲ့ဟာခမ်းမြို့မှာလျက်စစ်မီပြတ်တောက်နေတဲ့အခြေအနေတွေအပြင်ထန်းမြန်မာနယ်စပ်ကုန်သွယ်ရေးနဲ့ဆိုင်တဲ့သတင်းပေးပို့ချက်တွေကိုနားဆင်ကြရပါမယ်။ဒုတိယပိုင်းအပတ်စဉ်ကဏ္ဍတွေမှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာရခိုင်ပြည်နယ်အတွင်းသဘာဝပတ်ဝန်းကျင်ထိန်းသိမ်းဆောင်ရွက်နေသူတို့ရဲ့အကြောင်းနဲ့မြင်ကွင်းကျဲမတ်စုကမ္ဘာတလောခီးသွားအစီအစဉ်တို့ကိုနားဆင်ကြရမှာဖြစ်ပါတယ်။ဒါရီမတင်ဆက်ခင်တော့အခုရင်ဆုံးသတင်းတွေကိုဥတ္တမောင်တန်းနဲ့မအင်ဂျင်နိုင်တို့ကတင်ပြပေးကြမှာပါခင်ဗျာ
။ရုရှားကိုနိုင်ငံတကာအဖွဲ့အစည်းတွေကနေဖယ်ကျင်မှုယူကရိန်းတာဝန်ရှိသူတွေကတိုက်တွန်းတောင်းဆိုလိုက်ပါတယ်။ယူကရိန်းမျိုးအတော်များများကလျှက်စစ်တာအရေးဖြန့်ဝေမှုစတဲ့အခြေခံမျိုးပြအဆောက်အုံတွေကိုရုရှားတပ်တွေပြစ်မှတ်ထားတိုက်ခိုက်နေချိန်မှာယူကရိန်းဘက်ကအခုလိုတောင်းဆိုလိုက်တာပါ။ရုရှားကို G20 စီးပွားရေးအင်အားကြီးနိုင်ငံများအဖွဲ့ကနေထုတ်ပယ်ဖို့နဲ့အခုလအင်ဒိုနီးရှားမှာကျင်းပမဲ့ G20 အစည်းအဝေးမှာရုရှားသမ္မတပူတင်ကိုဖိတ်ကြားထားတာပြန်လည်ရုပ်သိမ်းဖို့ယူကရိန်းနိုင်ငံရေးဌာနပြောခွင့်ရသူအိုလက်နီကိုလန်ကိုကအင်္ဂါနေ့မှာပြောပါတယ်။ယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီကလည်းတရင်လာနေညပုံမှန်မိန့်ခွန်းထဲမှာရုရှားကိုကုလသမဂ္ဂလုံခြုံရေးကောင်စီမှနေရာမပေးသင့်ကြောင်းပြောဆိုသွားပါတယ်။ယူကရိန်းကလျှက်စစ်တာအားပေးဆက်ယုံတွေကိုအကြမ်းဖက်တိုက်ခိုက်တာကမ္ဘာစစ်နာရေးခါအကြမ်းတည်းဖြစ်ရုရှားဘက်ကလုံနေတာတွေကိုကြည့်ရင်ရုရှားဟာနိုင်ငံတကာအတိုက်ဝန်းတစ်ခုလုံးကိုစန့်ကျင်နေတယ်ဆိုတာပြသနေတယ်လို့ယူကရိန်းသမ္မတကပြောပါတယ်။တနင်္လာနေ့ကရုရှားတိုက်ခိုက်မှုထဲမှာခရုစ်ဒုံးကြီးအလုံး90ကျော်နဲ့တိုက်ခိုက်မှုလည်းပါဝင်တယ်လို့ယူကရိန်းစစ်တပ်ကဆိုပါတယ်။ရုရှားရေတပ်စခန်းတစ်ခုကိုယူကရိန်းကဒရုန်းတွေနဲ့တိုက်ခိုက်တာကြောင့်ကီးပြုတ်ကိုတုံ့ပြန်တိုက်ခိုက်တာလို့ရုရှားသမ္မတပူတင်ကသတင်းတောက်တွေကိုပြောခဲ့ပါတယ်။ယူကရိန်းဘက်ကတော့ဒရုန်းနဲ့တိုက်ခိုက်တယ်ဆိုတဲ့စွပ်စွဲချက်တွေပေါ်ဝန်ခံတာရောညှဉ်းဆန်တာပါဘာမှမလုပ်ခဲ့ပါဘူး။
မြောက်ကိုရီးယားကိုကျူးကျော်တိုက်ခိုက်ဖို့ကြိုတင်ပြင်ဆင်တဲ့အနေနဲ့အမေရိကန်ပြည်ထောင်စုကတောင်ကိုရီးယားနဲ့ပူးပေါင်းစစ်ရေးလေ့ကျင့်မှုတွေတိုးချဲ့လှုပ်ဆောင်နေတယ်လို့မြောက်ကိုရီးယားနိုင်ငံသားရေးဌာနကပြစ်တင်ဝေဖန်လိုက်ပါတယ်။ဒီအတွက်မြောက်ကိုရီးယားဘက်ကပုံမပြင်းထန်တဲ့တုံ့ပြန်မှုတွေလှုပ်သွားမယ်လို့လည်းသတိပေးပါတယ်။အမေရိကန်နဲ့တောင်ကိုရီးယားမဟာမိတ်တပ်ဖွဲ့တွေပူးပေါင်းပြီးစစ်လေရင်200ကျော်ပါဝင်တဲ့လေကြောင်းစစ်ရေးလေ့ကျင့်မှုတွေပြုလုပ်နေချိန်ဒီကနေ့အင်္ဂါနေ့မှာမြောက်ကိုရီးယားနိုင်ငံသားရေးဌာနရဲ့ကြေညာချက်ထွက်လာတာပါ။မြောက်ကိုရီးယားဘက်ကနျူကလ িয়ার လက်နက်စမ်းသပ်မှုတွေနဲ့ချင်းချောက်မှုတွေကိုတိုးမြင့်လှုပ်ဆောင်လာချိန်မှာမဟာမိတ်တွေဘက်ကလည်းကာကွယ်ရေးကိုပိုးပြီးအရှိန်မြင့်လာနေတာဖြစ်ပါတယ်။အမေရိကန်နဲ့တောင်ကိုရီးယားနိုင်ငံတွေအနေနဲ့ပြီးခဲ့တဲ့နှစ်ပိုင်းတွေတုန်းကကက်ယောဂအခြေအနေကြောင့်အပြင်မြောက်ကိုရီးယားနဲ့တန်တမန်ဆက်ဆံရေးပြန်တည်ဆောင်နိုင်ဖို့အခြေအနေဖန်တီးတည့်ရထားရှိတဲ့အနေနဲ့ပူးတွဲစီရေးလေ့ကျင့်မှုတွေ short ချတာဒါမှမဟုတ်ရက်ဆိုင်နာတွေလုပ်ခဲ့ပေမဲ့ဒီနှစ်မှာတော့ကြီးမားတဲ့နှစ်နိုင်ငံပူးတွဲစီရေးလေ့ကျင့်မှုကြီးတွေပြန်ဆလာခဲ့တာဖြစ်ပါရဲ့ရှင
်။ဖာစီတရားဆွဲဆိုခံရသေးတဲ့အထီတောင်ကြက်ခံရနိုင်တာတောင်မှအီရန်ပြည်သူတွေဟာဘာသာရေးအစိုးရကိုစန့်ကျင်တဲ့ဆန္ဒပြပွဲအသစ်တွေကိုဆက်လက်ဆင်နွှဲနေကြပါတယ်။တီရန်ကအက်ဘတ်တန်အရမှနေထိုင်နေသူတွေဟာတနင်္လာနေ့နောက်ပိုင်းမှာအာနာရှင်ကြာဆုံးပါစေလို့ကြွေးကြော်သံတိုင်ပြီးဆန္ဒပြခဲ့ကြတယ်လို့ AFP သတင်းကဆိုပါတယ်။ကာရီဒေသစန်ဒတ်ဒတ်မြို့မှာလည်း ဆန္ဒပြပွဲတွေကိုဖြိုခွဲရကတေဆုံးသွားခဲ့တဲ့အသက်16နှစ်အရွယ်ဆရီနာစေဒီရဲ့အတုပပွဲဟာဆန္ဒပြပွဲဖြစ်ပြောင်းလဲသွားခဲ့ပါတယ်။အမျိုးသမီးတွေကခေါင်းစည်းတွေကိုချွတ်လိုက်ကြပြီးအစိုးရစန့်ကျင်ကျွေးကြော်အသံတွေကိုကျွေးကြော်ခဲ့ကြတယ်လို့နော်ဝေးခြေဆိုင်ဟန်ဂေါ်လူခွင့်ရေးအဖွဲ့ကိုကိုးကားပြီး AFP သတင်းကပြောပါတယ်။လူတစ်ယောက်တေဆုံးသွားရင်ရက်40ပြည့်မှာအမတ်တရားဝမ်းနည်းပွဲအခမ်းအနားကျင်းပကြတဲ့အီရန်တို့ရဲ့ဒလိအယဆန္ဒပြပွဲအတွင်းတေဆုံးသွားကြရသူတွေအတွက်အခမ်းအနားတွေကလည်းအာဏာပိုင်တွေအတွက်စိန်ခေါ်ချက်ဖြစ်နေပါတယ်။လမ်းတွေပေါ်ကနေထွက်သွားကြဖို့အာဏာပိုင်တွေကဆန္ဒပြသူတွေကိုသတိပေးခဲ့ပေမဲ့ဆန္ဒပြတာတွေကယော့သွားတဲ့လက္ခဏာမတွေ့ရဘဲလူတွေရက်ကွက်တွေမှာလမ်းမကြီးတွေနဲ့တက္ကသိုလ်တွေမှာဆက်လက်ဆန္ဒပြနေကြပါတယ်။စက်တင်ဘာလအတွင်းမှာအသက်22နှစ်အရွယ်အမျိုးသမီးမာဆာအာမီနီကိုဘာသာရေးရဲကဖမ်းဆီးခဲ့ပြီးထိန်းသိမ်းထားစဉ်တွင်တေဆုံသွားကြတဲ့ကအီရန်နိုင်ငံတော်မှာဆန္ဒပြပွဲတွေဖြစ်ပွားခဲ့တာပါ။အစိုးရကဆန္ဒပြပွဲတွေကိုနှိမ်နှင်းခဲ့တာကြောင့်လူ160ဝန်းကျင်တည်ဆုံခဲ့ရတယ်လို့အီရန်လူခွေရဖွဲ့ IHR ကဆိုပါတယ
်။ပြီးခဲ့တဲ့စနေညပိုင်းကိုရီးယားနိုင်ငံဆိုးမြို့တော်အီတေဝွန်ဟယ်လိုဝင်းပွဲတော်မှာလူအုပ်ပီပီလူ150ကျော်တည်ဆုံခဲ့တဲ့ကိစ္စအပေါ်ရဲတပ်ဖွဲ့ကစုံစမ်းစစ်ဆေးနေပါတယ်။အီတေဝွန်area တဝိုက်မှာလုံခြုံရေးကင်မရာ50လောက်ကရိုက်ကူးထားတဲ့ဗီဒီယိုတွေနဲ့လူမှုကွန်ရက်မီဒီယာတွေပေါ်ကဗီဒီယိုတွေကိုရဲကအသေးစိတ်စစ်ဆေးနေတာပါအခင်းဖြစ်တဲ့လမ်းကျင်းနဲ့လူစုလူဝေးစဖြစ်တဲ့အချိန်ဘယ်နေရာကနေဘလို့စပြီးဒီလိုလူအုပ်ကြီးပြိမိတဲ့အထိဖြစ်ရတယ်လဲဆိုတာတွေကိုတိတိကျကျသိဖို့မျက်မြင်သက်သေတွေကိုရဲကမေးမြန်းစုံစမ်းနေပါတယ်အခုလိုပွဲတော်တွင်လူရာနဲ့ချီတည်ဆုံးခဲ့ရတဲ့ဖြစ်ရကြောင့်တမရယွန်းစုယိုးကတဲ့ရင်တပတ်ကြာနိုင်ငံတော်ဝန်내ချင်းကာလကြေညာထားပါတယ်ဒီဖြစ်ရက်ဖြစ်ပွားခဲ့တဲ့နေရာနာကယာယီအမှတ်တရနေရာမှာအင်္ဂါနေ့ကသမရလာရောက်ပြီးဝန်내အမှတ်တရပန်းစည်းချပေးခဲ့ပါတယ်ရှင
် VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုက်ဒိုမီတာ32 kHz 9303ညနဲ့9383ညလိုက်ဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုက်လံမီတာ190 kHz 1505နေပြီးထုတ်လွှင့်ပေးနေပါခင
်ဗျ။နွေမာလာအတွင်းအာရှဒေသမှာကျင်းပမဲ့ထိပ်သီးညီလာခံတွေတက်ရောက်မဲ့နိုင်ငံတကာခေါင်းဆောင်တွေအနေနဲ့မြန်မာစစ်ကောင်စီဘောပုံမထရောက်ပြင်းထန်တဲ့အရေးယူမှုတွေချမှတ်ဖို့လူခွေရေးစောက်ကြည့်လိမ့်လာရေးအဖွဲ့ Human Rights Watch အဖွဲ့ကဒီနေ့တောက်ဆိုလိုက်ပါတယ်မြန်မာနိုင်ငံအတွင်းကလူခွေရေးချုပ်ဖောက်မှုတွေအတွက်စစ်ကောင်စီရဲ့နိုင်ငံခြားဝင်ငွေရရှိမဲ့လမ်းကြောင်းတွေကိုပိတ်ပင်ပြီးမြန်မာနိုင်ငံကိုလက်နက်ရောင်းချမှုနဲ့လေရင်စီတင်သွင်းတာပိတ်ပင်အရေးယူဖို့လူခွေရေးစောက်ကြည့်လိမ့်လာရေးအဖွဲ့ကတိုက်တွန်းထားတာပါနိုဝင်ဘာလ10ရက်နေ့23ရက်နေ့အတွင်းကမ္ဘောဒီးယားနိုင်ငံမှာအာဆီယံရှေ့တောင်အာရှနိုင်ငံများထိပ်သီးအစည်းအဝေးနဲ့အမေရိကန်ပြည်ထောင်စုဥရောပတမကဂျပန်စတဲ့အာဆီယံနဲ့ဆွေးနွေးပတ်နိုင်ငံတွေရဲ့အစည်းအဝေးတွေဇက်တိုက်ကျင်းပပါလိမ့်မယ်နောက်တရင်ပတ်ပါပဲအင်ဒိုနီးရှားနိုင်ငံမှာစီးပွားရေးအားကောင်းတဲ့ G20 နိုင်ငံတွေရဲ့စီးပွားကျင်းပမှာဖြစ်ပြီးဇက်တိုက်ဆိုသလိုထိုင်းနိုင်ငံမှာအာရှပစိဖိတ်ဒေသစီးပွားရေးပူးပေါင်းဆောင်ရွက်မှုညီလာခံ APEC စီးပွားကျင်းပမှာဖြစ်ပါတယ်။မြန်မာစစ်ကောင်စီဘောစန့်ကျင်ရှုတ်ချယုံလောက်တဲ့သူတို့ပြုမှုနေရာတွေပြောင်းလဲသွားလိမ့်မယ်လို့မျှော်လင့်လို့မရတဲ့အကြောင်းနဲ့ပုံပုံပြင်းထန်တဲ့အရေးယူမှုတွေလိုအပ်တဲ့အကြောင်းလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့အာရှဒါရိုက်တာ Elite Person ကအစည်းအဝေးတွေတက်ရောက်မဲ့နိုင်ငံတကာခေါင်းဆောင်တွေကိုပြောဆိုလိုက်ပါတယ်။
မြန်မာနိုင်ငံအတွက်လူသားချင်းစာနာမှုအကူအညီပေးရေးအားလုံးပါဝင်တဲ့နိုင်ငံတကာအလှူရှင်နိုင်ငံတွေရဲ့ညီလာခံတရက်ကျင်းပနိုင်အောင်စဉ်းစားဖို့အာဆီယံနိုင်ငံတွေကိုမလေးရှားနိုင်ငံကအဆိုပြုထားပြီးဥရောပနိုင်ငံတချို့ကလည်းလက်ခံကျင်းပဖို့ဆန္ဒရှိတဲ့အကြောင်း Thai PBS သတင်းမှာရေးသားထားပါတယ်အားလုံးပါဝင်တဲ့နိုင်ငံတကာအလှူရှင်နိုင်ငံတွေရဲ့ညီလာခံတရက်ကျင်းပဖို့ NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရအဖွဲ့ကအဆိုပြုထားပြီးလက်ရှိအာဆီယံရဲ့လုပ်ငန်းစဉ်တွေကိုပံ့ပိုးနိုင်ရေးမလေးရှားနိုင်ငံသားရေးဝန်ကြီးဌာနရဲ့အောက်တိုဘာလ29ရက်နေ့နေဆွဲနဲ့ထုတ်ပြန်ကြေညာချက်ကိုစောင်းမရှင်ခါဗီချောက်ကစ်တဝန်ကကိုကာရေးသားထားပါတယ်။မကြာသေးခင်ကအင်ဒိုနီးရှားနိုင်ငံမှာကျင်းပခဲ့တဲ့မြန်မာနိုင်ငံအရေးအာဆီယံနိုင်ငံသားရေးဝန်ကြီးတွေရဲ့အထူးအစည်းအဝေးမှာမြန်မာစစ်ကောင်စီနဲ့ဆက်ဆံရေးအပေါ်ပြက်ပြက်သားသားမဆုံးဖြတ်နိုင်ခဲ့ပေမဲ့ NUG အမျိုးသားညီညွတ်ရေးအစိုးရအဖွဲ့နဲ့ပိုးပြီးထိတွေ့ဆက်ဆံဖို့အတိမတ်ပြုဖို့ဖိအားပေးတာတွေတိုးလာတဲ့အကြောင်းစောင်းမမှရေးသားထားပါတယ်ရှင
်။ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုပ်ရဲ့မလေးရှားနိုင်ငံအတွင်းဒေသရုံးကိုပိတ်ပစ်ဖို့စဉ်းစားနေတယ်လို့မလေးရှားအာဏာပိုင်တွေကပြောပါတယ်။ကိုလုံဝေးလျှောက်လာတဲ့မြန်မာဒုက္ခသည်တချို့ကိုမလေးရှားကနေရပြန်ပို့တယ်လို့ဆွဆွဲမှုတွေပြီးအခုလိုသတင်းထွက်လာခဲ့တာပါ။ပ ဒီကရလာတွေအတွင်းကမြန်မာနိုင်ငံသားယာကနန်းကိုမလေးရှားကနေရပြန်ပို့ခဲ့တယ်လို့မလေးရှားမှာရှိတဲ့မြန်မာသားယုံကပြောပါတယ်။ကိုပိုင်ဆန္ဒနဲ့နေရပြန်ပို့ခဲ့တာလို့ဆိုပေမဲ့လူခွင့်ရေးအဖွဲ့တွေကတော့ဒီလူတွေကိုဖမ်းဆီးပြီးအတင်းကျပ်ပြန်ပို့တာလို့စွပ်စွဲပါတယ်။ပြန်ပို့ခံရတဲ့အထက်မှာနေရပြန်ရင်အန္တရာယ်ကြုံရနိုင်တဲ့ခိုလုံခွင့်လျှောက်ထားသူတွေလည်းပါဝင်တယ်လို့ဆိုပါတယ်။မလေးရှားနိုင်ငံတွင်ရောက်နေတဲ့ဒုက္ခသည်တွေကို UNHCR နဲ့ပြည်ပစွပ်ဖက်မှုမပါဘဲကိုယ်တိုင်စီမံခန့်ခွဲနိုင်မဲ့အစီအစဉ်မူကြမ်းတရားပြင်ဆင်နေတယ်လို့လည်းမလေးရှားမျိုးသားလုံခြုံရေးကောင်စီအကြီးအကဲရိုဒီမိုဟာမက်ဆတ်ကစက်တင်ဘာလအစောပိုင်းဒေသတွင်းသတင်းတောက်တွေကိုပြောခဲ့ပါတယ်။ UNHCR ကခေလုံခွင့်လျှောက်ထားသူတဦးချင်းကိုမလေးရှားဆူကတီးပြချက်မယူပဲ UNHCR မှတ်ပုံတင်တွေလုတ်ပေးနေတယ်လို့လည်းသူကဝေဖန်ခဲ့ပါတယ်။ဒီမှတ်ပုံတင်ကတ်တွေကမလေးရှားနိုင်ငံတွင်းတရားဝင်မဟုတ်ပေမဲ့လည်းဒါဟာနိုင်ငံတကာနိုင်ငံကိုမလေးစားရာရောက်တယ်လို့လည်းသူကပြောဆိုခဲ့ပါတယ်။
ဆေးကိုတစ်ချိန်ပဲယူရုံနဲ့ငှက်ဖြားကို6လတာကာကွယ်ပေးနိုင်ကြောင်းအာဖရိကမှာလုပ်တဲ့သုတေသနကပြသလိုက်ပါတယ်။ဒါဟာချင်းချောင်းဖြစ်တဲ့ယောဂါကိုတိုက်ဖြတ်ရမှာနောက်ဆုံးချီကပ်ပုံဖြစ်ပါတယ်။2020ပြည့်မှာငှက်ဖြားကြောင့်လူ6,200ကျော်သေဆုံးခဲ့ပြီး241သန်းကျော်နာမကျန်းဖြစ်ခဲ့ပါတယ်။အထူးသဖြင့်အာဖရိကမှာ9နှစ်အောက်ကလေးတွေအဓိကဖြစ်ကြပါတယ်။အခုစမ်းသပ်မှုကတော့လက်ရှိရနေတဲ့ငှက်ဖြားကာကွယ်ဆေးနဲ့လုံးဝကိုမူကွဲပြားတဲ့စံသက်ချက်ပါငှက်ဖြားဖြစ်တဲ့အခါအဲ့ဒီငှက်ဖြားကိုတံပြန်တိုက်ခိုက်ပေးတဲ့ပရိပစ္စည်းကိုခန္ဓာကိုယ်ရဲ့ကိုခံအားစနစ်ကထုတ်ပါတယ်ခုစံသက်မှုမှာတော့အဲ့ဒီပရိပစ္စည်းကိုဓာတ်ခွဲကမ်းမှာထုတ်ပြီးလူကိုပေးလိုက်တာဖြစ်ပါတယ်ကာကွယ်ဆေးသဘောလိုပါပဲဝင်လာတဲ့ရောဂါကိုဒီပရိပစ္စည်းတွေကသွားရောက်ပိတ်ဆို့လိုက်တာပါအာဖရိကကမာလီမှာလုပ်တဲ့သုတေသနမှာတော့လူကြီး330ကိုစမ်းသပ်ခဲ့ပါတယ်။သူတို့ကိုငှက်ဖြားပိုးနှစ်ပတ်တခါ6လအထိစစ်ဆေးခဲ့တာဖြစ်ပါတယ်ရှင
်။နောက်ဆုံးရရှိထားတဲ့သတင်းတွေကိုဥတမောင်တန်းနဲ့မိုက်အင်ဂျင်တိုင်းတို့တင်ပြပေးခဲ့ကြတာပါခင်ဗျာ။ပြည်အမေရိကန်အတန်းကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုတော့သတင်းပြပွဲချက်တွေကိုတင်ပြပေးဖို့အလဲရောက်လာပြီမို့ပထမဦးဆုံးရှမ်းကယားနယ်စပ်ကတိုက်ပွဲအခြေအနေကိုတင်ပြပေးကြပါမယ်။ရှမ်းပြည်နယ်နဲ့ကယားပြည်နယ်နယ်စပ်လွိုင်ကော်မြို့နယ်စောင်းကန်းကျေးရွာတစ်ဝိုက်မှာနေမြေရှင်းလင်းရေးစစ်ကြောင်းထိုးလာတဲ့မြန်မာစစ်တပ်တွေနဲ့ဒေသခံကာကွယ်ရေးပူးပေါင်းတပ်တွေအကြားမနေ့ကအထိ9ရက်ဇက်တိုက်တိုက်ပွဲပြင်းပြင်းထန်ထန်ဖြစ်နေတယ်လို့ဒေသခံတွေကပြောပါတယ်။စစ်တပ်ဘက်ကလက်နက်ကြီးတွေသုံးပစ်ခတ်နေတယ်လို့ကျေးရွာတွေမှာလည်းတပ်ဆွဲနေရာယူထားတဲ့အတွက်ဒေသခံတွေဘေးလွတ်ရာကိုရှောင်တိတ်နေကြရပါတယ်။ရန်ကုန်မြို့နယ်စောင်းကန်းကျေးရွာကတိုက်ပွဲသတင်းအခြေအနေသတင်းပေးပို့ချက်ကိုမအီတန်စင်ကတင်ပြပေးမှာပါခင်ဗျာ။
မြန်မာစစ်တပ်ဘက်ကမိုးပြင်းနဲ့လွိုက်ကော်လမ်းမကြီးတခြားကိုထိန်းချုပ်ဖို့ကြိုးစားနေပြီးအင်အားအများပြားနဲ့စစ်ဆင်နေတဲ့အကြောင်းဖေခုံမြို့နယ်ပြည်သူ့ကာကွယ်ရေးတပ်တရင်နှစ်တောင်ရှိသူတယောက်ကပြောပါသေ
းတယ်။6ရက်နေ့ဝန်းကျင်လေးကလေးကဖြစ်ခဲ့တာတွေရှိတယ်လေ။အဲမှာသူတို့တူလာတဲ့ခါကျတော့ဒီဘက်ကလည်းပဲအပြင်းထန်ခုခံတော့သူတို့တွေနောက်ပြန်ပြန်ဆုတ်သွားရတာလေ။ဆုတ်သွားရပြီးတော့ဒီ26ရက်နေ့မှာပြန်ပြီးတော့သူတို့တွေအင်အားအများပြားနဲ့ပြန်တိုးလာတာပေါ့။ပြန်တိုးလာပြီးတော့အပြင်းထန်ထန်ဖြစ်ကြတယ်
ငါရဲ့ကြာခဲ့တဲ့တိုက်ပွဲတွေမှာဖေခုံမြို့နယ် PDF တပ်တွေနဲ့ KNY တိုင်းရင်းသားလက်နက်ကိုင်အဖွဲ့ပူးပေါင်းတပ်တွေနဲ့မြန်မာစစ်တပ်ကြားတိုက်ပွဲဖြစ်ပွားခဲ့ပါသည်တိုက်ပွဲတွင် PDF တပ်ဖွဲ့တွေဘက်က2ယောက်သေဆုံးပြီး10ယောက်ဒဏ်ရာရခဲ့တဲ့အကြောင်းဒေသခံလက်နက်ကိုင်အဖွဲ့တွေကပြောပါသည်မြန်မာစစ်တပ်ဘက်ကလည်းအကြဆုံးတွေရှိနိုင်တယ်လို့ခန့်မှန်းပြောဆိုပေမဲ့လည်းတိစားတီးပြချက်မရသလိုစစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူးတိုက်ပွဲဖြစ်ပွားတဲ့နေရာတဝိုက်ကကြေးရွာဒေသခံတွေကတော့အရင်ကတည်းကဘေးလွတ်ရာကိုတိမ်းရှောင်နေရတာကြောင့်အခုနောက်ဆုံးတိုက်ပွဲကြောင့်အရက်သားထိခိုက်ဒေကျရာတွေမရှိဘူးဆိုပြီးတော့ဒေသခံစစ်ပေးဆောင်တွေကပြောပါသည်။ဒါပေမဲ့လည်းကုန်းသာဝါရီကောခုနဲ့ပီကင်းကောခုစတဲ့စစ်ပေးဆောင်တွေပုံအောင်နေတဲ့နေရာတွေမှာတခါတရံလက်နေကြီးကြီးပဲကြာတက်တာတော့ရှိတယ်ဆိုပြီးတော့စစ်ပေးဆောင်တယောက်ကပြောပါသည်
ကျမတို့ရပေါ်ဖက်မှာရှိတဲ့တောင်ပေါ်မှာရှိတဲ့စစ်သားကလည်းသူတို့လန်းလန်းချူပေါ်တော့လက်နဲ့ကြည့်ဆိုလက်နဲ့ကြည့်ပေါ်တော့လက်နဲ့ငယ်တန်လက်ကြားရတယ်ဟိုအောက်ဖက်တော့လက်နဲ့ငယ်တန်ပေါ်တော့အပေါ်ဖက်တော့လက်နဲ့ကြည့်တခါတလေဆိုသူတို့လန်းလန်းချူပေါ်တော့တိုက်ပွဲတော့ရက်တိုင်းဖြစ်တယ်ပေါ်တော့အကြိုက်တော့သူတို့တိုက်ပွဲတော့အကြိုက်တော့ဖြစ်ပေါ်တော့တရက်စခါလက်ခါအဲ့လိုတော့ရှိရပေါ်တော့က
ကုန်းသာဝါရီကောခုနဲ့ပီကင်းကောခုစတဲ့စစ်ပေးဆောင်တွေခေလုံးနေတဲ့နေရာတွေမှာလက်နဲ့ကြီးကြီးကြလို့ထိခိုက်ဒဏ်ရာရသူတွေတချို့ရှိခဲ့တဲ့ဆိုတဲ့သတင်းတွေနဲ့ပတ်သက်ပြီးတော့တိကျတည်ပြချက်မရသေးတယ်လို့စစ်ကောင်စီဘက်ကလည်းတစုံတရာသတင်းထုတ်ပြန်တာမရှိပါဘူးလက်နဲ့ကြီးအတန်ကြားတာနဲ့ဒေသခံရွာသားတွေကအကာအကွယ်တိရှာပုံအောင်နေရတဲ့အကြောင်းစစ်ပေးဆောင်တယောက်ကပြောပါလိမ့်
ကုန်းသာရဲ့ဆောင်ကန်းရဲ့ကန်းချိုင်းရဲ့စ sokashan ye lethon ye phlan ye dikin ko khu wa ri ko khu ba no akol lo pye cha de ma pyan la ye cha bu sma khu thuru ka sma ro yana sokan ne ho dan sai a shi phe sokashan ba no a ma le chi de ba no thuru ta swe kha ra ba pyan ye cha bu ba no akol lo si chang cha
ရှမ်း ပြည်နယ်နဲ့ကယားပြည်နယ်နယ်စပ်ကတိုက်ပွဲအခြေအနေကြောင့်တောင်းတဲ့ခြေနယ်တွေဒေသကံတွေအသက်ဘေးလွတ်အောင်လို့တင်းရှောင်နေကြရပါတယ်။ဒေသခြေနယ်တည်ငြိမ်စားပြည့်တဲ့အခါမှာတချို့ရွာသူရွာသားတွေကနေရက်ကိုပြန်လာကြပါမယ်လေ။တိုက်ပွဲဖြစ်ရင်ပြန်ပြီးတော့ပုံရှောင်ပြီးနေနေရပါတယ်။တချို့ဒေသခံတွေကတော့မြို့ရွာကိုစွန့်ခွာပြီးတော့ဘေးကင်းတဲ့တခြားမြို့နယ်ဘက်ကိုပြောင်းရွှေ့သွားတာမျိုးရှိတယ
ကိုဆက်လက်ထုတ်လွှင့်ပေးနေတာပါမကြသေးခင်မှာတော့ချင်းပြည်နယ်ဘက်ကသတင်းတွေကိုတင်ပြပေးသွားပါမယ်အခုတော့ရခိုင်ပြည်နယ်ဘက်ကခြေရွာတချို့မှာလက်နက်ကြီးကြီးကြားလို့အရတားတွေထိခိုက်သေဆုံးရတဲ့သတင်းကိုပြောပြပါမယ်လက်နက်ကိုင်ပြည်ပခါနဲ့စီရေးတင်းမာမှုတွေပြန်ဖြစ်နေတဲ့ရခိုင်ပြည်နယ်မှာမကြာခဏဆိုသလိုခြေရွာတွေအတွင်းလက်နက်ကြီးကြီးကြားရောက်ပြီးအရတားတွေထိခိုက်သေဆုံးနေတဲ့အကြောင်းဒေသခံတွေကပြောပါတယ်ကျောက်တော်မြို့အနီးမှာအခြေစိုက်တဲ့မြန်မာစစ်တပ်တွေကတိုက်ပွဲမဖြစ်တဲ့အချိန်တွေမှာလည်းလက်နက်ကြီးတွေနဲ့ပစ်ခတ်နေတယ်လို့ဒေသခံတွေကပြောပေမဲ့စစ်တပ်ဘက်ကတော့အတားအဝတုံ့ပြန်ပြောဆိုတာမရှိသေးပါဘူးလက်နက်ကြီးကြီးတွေကြောင့်ရခိုင်ပြည်နယ်အတွင်းအရတားတွေထိခိုက်သေဆုံးနေရတဲ့အကြောင်းသတင်းပေးပို့ချက်ကိုတော့ကိုစံကျော်ကပြောပြပေးမှာပါခင်ဗျာ
ရခိုင်ပြည်နယ်မြောက်ပိုင်းကြောက်တော်မြို့ပီချောင်းဝထိပ်မှာရှိတဲ့ PC ဂျေးပါကနေအိမ်တစ်ခုပေါ်ကိုမနေ့ကည7နာရီလောက်မှာလက်နက်ကြီးကြီးကြားရောက်ပောက်ကွဲပြီးတော့မိသားစုဝင်3ဦးပွဲချင်းပြီးတေဆုံးခဲ့တယ်လို့တေဆုံးသူတွေရဲ့ဆွေမျိုးတူဖြစ်တဲ့ဦးထွန်းတင်ကပြောပါတယ
်တိုက်ပွဲမဖိုက်ဘူးနေရပါဘိုက်ပါကြာတဲမကတော့ပါတဲမကဘိုက်ပါကြာ
တိုက်ပွဲမဖြစ်ပဲအဲ့လိုပြစ်တာတက်မကပြစ်တာကျွန်တော်အိမ်လည်းတလုံးကြတယ်နောက်တဲ့အိမ်မှာတလုံးကြတယ်ကျွန်တော်အိမ်ကတော့ဘုံခိုချင်းမှာဝင်နေတော့လူတွေမသေးဘူးအိမ်ကတော့အကုန်ပြိုသွားတယ်သေးသွားတဲ့သူတွေကတလုံးပြပြီးနောက်အိမ်အောက်ကိုဆင်းတဲ့အခါနောက်ထပ်တလုံးတက်တက်လာကြပြီးသေသွားတာဖြစ်တဲ့အကြောင်းပြောသွားတာပါလက်နက်ကြီးကြီးကြားခဲ့တဲ့ PC ဂျေးဝါဟာကြောက်တော်မျိုးရဲ့မြောက်ဖက်နှစ်မိုင်အကွာပီချောင်းဝမှာတည်ရှိပါတယ်မနေ့ကတိုက်ပွဲဖြစ်ပွားနေတဲ့အချိန်မဟုတ်ပဲစစ်တပ်ဘက်ကလက်နက်ကြီးနဲ့ပစ်ခတ်ခဲ့တာလို့ဒေသခံတွေကပြောဆိုပါတယ်ပြီးခဲ့တဲ့ရက်ပိုင်းကလည်းမြန်မာစစ်တပ်ဘက်ကလက်နက်တွေနဲ့ဂျေးဝါတွေကိုပစ်ခတ်နေရကြောင်းရုတ်သားရွာဖုံကြီးကျောင်းနဲ့နေအိမ်တွေပျက်စီးခဲ့တယ်လို့ဒဏ်ရာတိတ်မပြင်းထန်ပေမဲ့အရက်သားတချို့ထိခိုက်ဒဏ်ရာရခဲ့တဲ့အကြောင်းဒေသခံတွေကပြောပါတယ်ကြောက်တော်မျိုးနယ်မှာပြီးခဲ့တဲ့စက်တင်ဘာလကလေးကစပြီးမြန်မာစစ်တပ်ဘက်ကတိုက်ပွဲဖြစ်ပွားတာမရှိပေမဲ့မကြာခဏဆိုသလိုလက်နက်ကြီးတွေနဲ့ပစ်ခတ်နေတယ်လို့ကြောက်တော်ဒေသခံတူကပြောပါတယ
်။ဒီကျွန်တော်ကြောက်တော်ဖက်မှာတော့တိုးတိုးဆွနေတယ်ဗျ။ဘာဖြစ်လို့လဲဆိုတော့ဒီကိုလာပိုင်းစစ်ကိုရင်းနေအဲ့ဒီလောက်ကပဲဒီလက်နက်ကြီးကတော့အတော်မစစ်ဖြစ်နေတယ်သူတို့က။အများအားဖြင့်တော့ဒီကြောက်တော်အခြေစစ်ပေါ့ကြောက်တော်အခြေစစ်ဒီစကားကကိုတမအဲ့ဒီညာကပြစ်တာ။ဆာကကကိုအဲ့ဒီညာလာကြည့်တာဒီတော့ဒီအဲ့ဒီဆာကကကိုရဲ့အနာမှာဟိုဟာရှိတာပေါ့ဒီကလတင်ကြီးကျန်စအဲ့ဒီကန်စနာမနေဒီစက်ထွေးရဆိုတဲ့ရှိတဲ့အဲ့ဒီညာကဒီအမြဲတမ်းညီရောညီရောအကုန်လုံးပြသူတို့အစိမ်းရှိဖို့အဲ့ဒီသူတို့ပြဆင်းရအဲ့ဒီညာကထားပြတဲ့အဲ့ဒီလိုပဲပြီးရအဲ့ဒီသူတို့ဒီလက်နှာကြီးတည်ထားတဲ့တံကိုအေးကိုစစ်ကိုတော့ပေါ့အဲ့ဒီညာတွေကပြစ်တာပေါ့
ရခိုင်ပြည်နယ်မှာပြီးခဲ့တဲ့စက်တင်ဘာလကစပြီးဒီနေ့အထိလက်နက်ကြီးကြီးကြားရောက်ပောက်ကွဲပြီးကလေးတွေအပါအဝင်ဒေသခံကြေးရွာသား15ဦးထက်မနည်းတေဆုံးခဲ့တယ်လို့50ကျော်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ရခိုင်ဒေသအခြေစိုက်သတင်းဌာနတွေရဲ့စီးရင်တွေမှာဖော်ပြပါတယ်ဒီကိန်းကနဲနဲ့ပတ်သက်လို့တိကျအတိပြုချက်တော့မရရှိသလိုစစ်ကောင်စီဘက်ကသတင်းထုတ်ပြန်ထားတာတော့မရှိသေးပါဘူးမြန်မာစစ်တပ်ဘက်ကသူတို့တပ်တွေကလက်နက်ကြီးတွေနဲ့လူနေကြေးရွာတွေကိုပစ်ခတ်နေရဆိုတဲ့စွပ်စွဲချက်တွေကိုညှင်းပယ်လေးရှိပါတယ်ပြီးခဲ့တဲ့လပိုင်းနေ့အတွင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုကြားခဲ့တဲ့ကြီးတွေဟာရခိုင်လက်နက်ကိုင်အဖွဲ့ AA နဲ့ ARSA အကြမ်းဖက်အဖွဲ့တွေပစ်ခတ်ခဲ့တဲ့ကြီးတွေဆိုပြီးတုံ့ပြန်ခဲ့ပါတယ်ပြီးခဲ့တဲ့သတင်းပတ်ကုန်ဘင်္ဂလားဒေ့ရှ်မြန်မာနယ်ကြားတပ်ရင်းမှုအဆင့်အလန်တင်အစည်းအဝေးမှာတော့မြန်မာနိုင်ငံနယ်ကြားဆောင်ရဲတပ်ဖွဲ့ဘက်ကနောက်နောက်နယ်ကြားကျော်ပစ်ခတ်မှုကြီးတွေကြားရောက်တာမျိုးမဖြစ်ပွားအောင်အာမခံခဲ့တဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံတို့သတင်းတွေမှာဖော်ပြပါတယ်ခင်ဗျာ
ကိုစံကြောတင်ပြပေးခဲ့တာပါခင်ဗျာအခုဆက်ပြီးတော့ချင်းပြည်နယ်ထန်တလန်မြို့နယ်ကစစ်ပေးရှောင်တွေစစ်ကူတာဖို့အခက်ကြုံနေရတဲ့အခြေအနေကိုပြောပြပါမယ်ချင်းပြည်နယ်ထန်တလန်မြို့နယ်အတွင်းကစစ်ပေးဒုက္ခသည်တွေဖျားနာပြီးစေဝါကူတာဖို့လိုအပ်တဲ့အခါပြည်နယ်မြို့တော်ဟာခါကဆေးရုံဆေးခန်းတွေလိုစေဝါပြည်စုံတဲ့နေရာတွေမှာတွားရောက်ကူတာနိုင်ဖို့မှာအခက်အခဲတွေရှိနေတယ်လို့စစ်ပေးရှောင်တွေနဲ့အကူအညီပေးနေသူတွေကပြောပါတယ်ထန်တလန်မြို့မှာနေအိမ်တွေအများပြားမိလောင်ကျွမ်းတာတစ်နှစ်ကျော်ကြာခဲ့ပေမဲ့ပြန်လည်တိဆောက်ရေးတွေမဆနိုင်သေးသလိုစစ်ပေးဒုက္ခသည်အများပြားနေရမပြောင်းနိုင်ကြသေးပါဘူးဒီကြောင့်သတင်းပေးပို့ချက်ကိုတော့ကိုကြီးညာကတင်ပြပေးပါပါခင်ဗျာ
ပြီးခဲ့တဲ့2021ခုနှစ်စက်တင်ဘာလကစလို့ချင်းပြည်နယ်ထန်တလန်မြို့မှာမြန်မာစစ်တပ်နဲ့ဒေသခံလက်နက်
မြန်မာစစ်တပ်နဲ့ဒေသခံလက်နက်ကိုင်အဖွဲ့တွေကြားတိုက်ပွဲတွေဖြစ်ပွားခဲ့ပြီးမြို့ကန်အများအပြားအိမ်တွေကိုစွန့်ခွာထွက်ပြေးကြရတာပါမြို့ကန်တွေဟာတောတောင်တွေထဲအပြင်မြို့နဲ့အလှမ်းဝေးတဲ့ကျေးရွာတွေမှာနေထိုင်နေရပါတယ်ဖြားနာသူတွေကြားလုံလောက်တဲ့ဆေးဝါးကုသခွင့်မရတဲ့အခြေအနေနဲ့ပတ်သက်လို့စစ်ပေးရှောင်တွေကိုကူညီပေးနေသူတူကခုလိုပြောပါတယ
်အခုတခါကြီးကြရနော်အဲ့ဒီရာတီတောက်ကွဲလိုမျိုးနဲ့အာကျွာရွာတိုင်းရွာတိုင်းလိုလိုနဲ့ဟိုကျွန်တော်များများဖြားကြပါတော့ကျွန်တော်အစားတော့ရောနောက်ပြီးတော့ကျမကြီးအတွက်လည်းတော်တော်လေးကျွာတော့ဒုက္ခရောက်တယ်ပေါ့နော်ဒါလို့လည်းဆိုတော့ဒီကျမကြီး solution လဲဟိုခရင်းဆိုင်တို့ရတဲ့ဟိုဆေးရုံ solution ဟိုမရှိတော့ပဲအဲ့လိုမျိုးသူတို့တွားစီးခံတွားပြဖို့ solution အာနည်းနည်းပြန်ဆိုင်ရှိမှပဲအစီအစဉ်ပြတဲ့ပုံအာဖြစ်နေတယ်အာခါကြရင်ခါတယ်ပြီးတယ်ဒါမှမဟုတ်မတော်အတော်ဖူးပြန်ဆိုင်မရှိတဲ့ခါကြတော့အဲ့လိုပဲဟိုခံနေကြမှာတော့အစာတုံးဆုံးရှိတော့ဟိုအဟာရရှိတဲ့အစာတုံးဆိုရင်ဒီဟာဟိုထရန်စပိုတေးရှင်းမရတော့ဘူးဟိုပြောရမယ်ဆိုတော့ကော်ဖီမိကြောင်မှလေလေနဲ့အထက်ကဘာပေါ့ဝေလို့မရဘူးပေါ့နော်
ထန်တလန်မြို့ဟာချင်းပြည်နယ်ရဲ့မြို့တော်ဖြစ်တဲ့ဟာခါမြို့နဲ့23မိုင်သာကွာဝေးပါတယ်ချင်းပြည်နယ်ရဲ့မြို့တော်နဲ့တိတ်မဝေးပေမဲ့ဟာခါမြို့ကိုသွားရောက်ပြီးစေဝါကုသသူတွေကိုစစ်တပ်ဘက်ကတင်းတင်းကြပ်ကြပ်စစ်ဆေးမေးမြန်းတာတွေလုပ်နေတာကြောင့်သွားရောက်ဆေးကုသဖို့စိုးရိမ်နေရတဲ့အကြောင်းစစ်ဘေးတိမ်းရှောင်သူတွေကပြောပါတယ်စေဝါကုသမှုမလုံလောက်တဲ့အပြင်နေရပြန်ဖို့အခက်အခဲရှိနေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ထန်တလန်စစ်ဘေးရှောင်ဒေသခံတူကခုလိုပြောပါတယ်
မလလန်ပါမကောင်းဘူးကျွန်တော်တို့ထန်တလန်မြေအထက်မှာတင်ပါလေမလို့ဒီဆိုတော့နားလည်းအင်္ဂါလူတွေနည်းနည်းပူတယ်ကျမရလည်းနည်းနည်းပူတယ်ခြေလည်းတိတ်မရှိဘူးတိတ်မဆုံးဘူးဆိုတော့အဲ့ဒီကအဖြစ်ဖြစ်ရများတာပေါ့နော်ကျွန်တော်ထန်တလန်မြေအားခါတဲ့နေပဲသူမကပြစ်တာပါများများတယ်ဖမ်းနေပါငါဆိုတော့ကျွန်တော်တို့လည်းမလူအပ်တဲ့အားခါလည်းမပေါ်ဘူးအမှန်တကယ်ဖြစ်မှာပဲတွားရတော့မှအမှတိတ်မနေဘူးကျွန်တော်တို့မပြန်ချင်တာကမပြန်ချင်တာမဟုတ်ဘူးကျွန်တော်တို့စစ်တပ်ကြီးရှိနေတဲ့တည်းကကျွန်တော်ပြန်လို့မရဘူးတို့ပြစ်မှာပဲပြန်ရင်ပြစ်မှာပြင်းပြန်လဲပဲဒီချိန်မှာရှင်လေးမရှိဘူးရှင်လေးမရှိဘူးမိလေးမရှိဘူးနေချင်ရလဲမရှိဘူးစားချင်လဲမရှိဘူးဆိုတော့ကျွန်တော်ကပြန်လို့ကိုမရတာ
ထန်တလန်မျိုးကနေဒေသခံတွေစွန့်ခွာသွားချိန်မှာစစ်တပ်ကမျိုးထဲမှာဆက်လက်တက်ဆွဲထားပါတယ်ထန်တလန်မျိုးဟာအကျဉ်းရေ20ကျော်မီးလောင်ခဲ့ပြီးတော့နေအလုံး1000ကျော်အပြင်မျိုးရဲ့အထင်ကြီးဘာသာရေးအဆောက်အဦတွေပါမီးလောင်ကျွမ်းခဲ့တယ်လို့လူ့အခွင့်အရေးအဖွဲ့တွေနဲ့ဒေသခံကူညီရေးအဖွဲ့တွေကပြောပါရယ်နေအိမ်တွေမီးလောင်တာနဲ့ပတ်သက်လို့မြန်မာစစ်တပ်နဲ့ PDF တပ်ဖွဲ့တွေအကြားနှစ်ဖက်အပြန်အလှန်အပြစ်ဖို့ပြောဆိုကြပါရယ်မျိုးကန်တချို့ကလူမရှိတဲ့နေအိမ်တွေကိုစစ်တပ်ကမီးရှို့တာလို့ပြောဆိုပေမဲ့မြန်မာစစ်ကောင်စီဘက်ကလည်းအရက်သားနေအိမ်တွေကိုမီးရှို့ဘူးဆိုပြီးငြင်းဆိုလေးရှိပါရယ်ထန်တလန်မျိုးကန်တွေကတော့မီးလောင်ပြင်ဖြစ်ခဲ့တဲ့မျိုးရင်းကအိုးအိမ်တွေစီပြန်မရောက်သေးပဲနီးစပ်ရာတောတောင်တွေနဲ့တချို့လဲအိန္ဒိယနိုင်ငံဘက်ကိုဒုက္ခသည်အဖြစ်ထွက်ပြေးခိုလုံနေရပါတယ်ခင်ဗျာ
။ကိုငင်းချန်တင်ပြပေးခဲ့တာပါခင်ဗျာ။ဒါနဲ့တစ်ဆက်ထဲမှာပဲဟာခါမြို့မှာလျှက်စင်မီပြတ်တောက်နေတဲ့အခြေအနေကိုတင်ပြပေးပါမယ်။ချင်းပြည်နယ်ဟာခါမြို့မှာလျှက်စင်မီမရတာ7ရက်ကြာပြီမို့ဒေသခံတွေအခက်တွေ့နေကြရပါတယ်။လျှက်စင်မီနေရာမှာအစားထိုးအသုံးပြုရတဲ့တအားသွင်းတဲ့ပစ္စည်းအသုံးဆောင်တွေနဲ့မီးသွေးစင်းတွေလည်းတက်နေတယ်လို့မြို့ကနေကပြောပါတယ်။ဟာခါမြို့လျှက်စင်မီမရတဲ့အခြေအနေသတင်းပေးပို့ချက်ကိုတော့အလိမာကတင်ပြပေးမှာပါခင်ဗျာ။
ဟာခါမြို့မှာအောက်တိုဘာလ22ရက်နေ့ကစပြီးနိုဝင်ဘာလ1ရက်နေ့ဒီကနေ့အထိလျှက်စင်မီပြင်နေတာပါမြို့ရင်းလျှက်စင်မီပေးဝင်နေတဲ့တာဝါတိုင်းလေပြင်းတံကြောင့်ပျက်စီးသွားလို့အခုလိုရက်ရှည်မီပြင်နေတာလို့ဒေသခံတွေကပြောပါတယ်လျှက်စစ်တားအားကိုအဓိကထားအသုံးပြုနေရတဲ့နေတရူဝါကိစ္စတွေမှာအတော်လေးအခက်တွေ့လာရတယ်လို့ဟာခါမြို့ကတူကပြောပါတယ
်ဟုတ်လုံးလုံးရတော့အကုန်လုံးကတော့ပါမနေဝယ်ကြအဲ့ဘောနောဟိုမီးစက်တွေအဟောင်းကိုရှိလေအဟောင်းတနိုင်တယ်လို့အဟောင်းဝယ်ပေါ့နော်အစ်စ်တနိုင်တယ်လို့အစ်စ်ဝယ်အဲအဲ့လိုမျိုးဟိုဘန်နေမှာပေါ့နော်အယောက်ဒီဘန်တို့ဘာလို့မှာတော့အယောက်ဒီဘန်တို့ဘာလို့တော့ရှိမှာပေါ့သူတို့မီးစက်နှုတ်တော့ကြောက်ဘောက်ခုံပုံနဲ့မြှချပေးထားတာပေါ့နော်အဲ့ဒီမှာသွားသွင်းကြအဲ့လိုမျိုးပဲပေါ့နော်ဟိုပြည်စားတောင်းဆိုင်တို့ဘာလို့တော့မီးသွေးတွေနဲ့ပဲချက်ကြတာပေါ့နော်အဲ့လိုမျိုးပဲလုပ်နေရတာပဲဟုတ်မီးသွေးတွေလည်းဈေးကြီးတော့လေတဲ့အိတ်ကိုဟို2000လောက်ဖြစ်တော့တောင်းတောင်းလည်းဘယ်သူမှဝယ်မသုံးနိုင်ကြဘူးဆိုတော့လေနော်
အရင်ကလျှက်စစ်မီးနဲ့ချက်ပြုတ်နေတာကနေအခုအစားထိုးအသုံးပြုနေရတဲ့မီးသွေးကလည်းအခုဈေးနှစ်ဆလောက်တက်သွားတယ်လို့ပြောပါတယ
်။အရင်တော့တိတ်ကို8000တပတ်လည်းပေါ့နော်။အဲ့လောက်ပဲရှိတာလေ။ဟုတ်။ချင်းမီးသွေးဆိုရင်10000ပေါ့နော်။အခုကချင်းမီးသွေးတိတ်ကို2000ဝဲအဲ့လိုမျိုးဖြစ်တော့လေ။ခက်ခဲဖြစ်တာပေါ့နော်အဲ့လိုမျိုး
။ဟာကားမျိုးမှာလျှက်စစ်မီးပဲတော့ပြန်ရမယ်ဆိုတာကိုတော့ဒေသခံတွေအနေနဲ့အတိအကျမသိကြပါဘူး။လျက်စစ်တာဝါတိုင်းပြင်ဖို့လိုအပ်တဲ့ပစ္စည်းတွေမှားထားပြီးပြီလို့အကြမ်းမြင့်လောက်တာတချို့ကသိရတာပါဒီကနေ့အထိလျက်စစ်မီမလာသေးလို့နေ့စဉ်နဲ့အမျှအခက်တွေ့နေတဲ့အခြေအနေကိုဒေသခံနောက်တူကအခုလိုပြောပါတယ
်မလာပါဘူးရှင်အိမ်မှာမိဆက်ကြောင့်ဆိုလာတော့နေတင်ပါလေကားပို့မှာလေ
လျက်စစ်အစားထိုးအသုံးပြုဖို့လိုအပ်တဲ့ပစ္စည်းတွေဈေးနှုန်းတက်လာတာနေ့စဉ်နဲ့အမျှချက်ပြုတ်ဖို့နဲ့ဓာတ်အားသွင်းဖို့လိုအပ်တာတွေကရက်ရှည်ကျလာတာကြောင့်ဒေသခံတွေအခက်တွေ့နေကြတာပါရက်ရှည်မိပြတ်တာနဲ့ပတ်သက်လို့လျက်စစ်ဌာနဘက်ကတရားဝင်အကြောင်းပြချက်ပေးပြောဆိုတာတော့မရှိသလိုဘယ်တော့လောက်မိပြတ်လာနိုင်မယ်ဆိုတာလည်းပြောဆိုခြင်းမရှိဘူးလို့ဒေသခံတွေကပြောပါတယ်ရှင
်လိမ္မာတင်ပြပေးခဲ့တာပါခင်ဗျာခုဆက်ပြီးတော့ထမ်းမြမာကုံသွေးရေးနဲ့ဆိုင်တဲ့သတင်းပေးပို့ချက်ကိုတင်ပြပေးပါမယ်။ဒီကနေ့နိုဝင်ဘာလ1ရက်နေ့ကစပြီးထမ်းမြမာနေဆက်ကကုံသွေးရေးလုပ်ငန်းတွေမှာဗန်စနစ်ကိုပဲအသုံးပြုသွားတော့မယ်လို့ကုံသွေးဦးစီးဌာနကအမိန့်ထုတ်ပါတယ်။ဒီလိုဆုံးဖြတ်ရတာဟာနိုင်ငံတကာငွေကြေးခွာခြားမှုစောင့်ကြည့်အဖွဲ့ FATF ရဲ့အစီအကံစာအပေါ်လိုက်နာမှုတွေပိုပြီးအကောက်အောင်လှုပ်ဆောင်တာဖြစ်တယ်လို့ကုံသွေးဦးစီးရဲ့ကြေညာချက်မှာရေးသားထားပါတယ်။ထမ်းမြမာနေဆက်ကကုံသွေးတွေကတော့အခုလိုဗန်စနစ်ကိုပဲလုံးလျားလျားပြောင်းလဲတော့မယ်ဆိုရင်ငွေပေးချေတဲ့ကိစ္စတွေမှာပုဂ္ဂလိကငွေလွှဲလုပ်ငန်းတွေတဲ့ပိုပြီးမြန်ဆန်မှအဆင်ပြေနိုင်လိမ့်မယ်လို့ပြောဆိုနေကြပါတယ်။ဒီသတင်းကိုတော့ကိုဝဲခမောင်ကတင်ပြပေးမှာပါခင်ဗျာ
။နေဆက်ကသွင်းကုန်လုပ်ငန်းတွေအနေနဲ့ license လျှောက်ထားတဲ့အခါမှာဗန်စင်းတဲ့ကိုငွေသွင်းထားတဲ့အထောက်အထားပြနိုင်မှာသွင်းကုန် license ထုတ်ပေးသွားမယ်လို့ကုန်သွယ်ဦးစီးဌာနကအောက်တိုဘာ31ရက်မှာထုတ်ပြန်လိုက်ပါတယ်။ပို့ကုန်ကရထားတဲ့နိုင်ငံသားငွေကိုပဲဗန်စင်းမှာထည့်သွင်းရမယ်လို့ပါရှိပါတယ်။ငွေပေးချေတဲ့အခါအရင်ကလိုဗန်စနစ်ကိုပဲလုံးလုံးလျားလျားပြောင်းလဲမယ်ဆိုရင်ရှင်လိုပုပ်ပလီကဟွန်တီငွေလဲစနစ်တွေထက်အဆင့်တွေပိုလာတာအချိန်ကြန့်ကြာတာတွေဖြစ်လာနိုင်တယ်လို့လုပ်ငန်းရှင်တို့က VOA ကိုပြောပါရတယ်။အထူးသဖြင့်ထိုင်းကနေကုန်ပစ္စည်းတွေကိုအကျွေးနဲ့မှာယူနေတဲ့လုပ်ငန်းရှင်တွေအတွက်ခက်ခဲသွားနိုင်တယ်လို့ထိုင်းမြန်မာနယ်စပ်ကလုပ်ငန်းရှင်တို့ကပြောပါရတယ်
။ဒီမှာဒီကအစ်စနစ်ကိုလိုက်လုပ်တာဆိုလို့ရှိရင်ဒီမှာရေစာပေးနိုင်ပြီလားဗျာ။ဒါပြီးသွားတယ်ဆိုတော့ဒါသူလုံးသွားပါတယ်။ဒါဆိုပြီးသွားပေတဲ့ဒီလူရလည်းတကယ်ကြည့်တယ်တကယ်ကြည့်တယ်တကယ်တော့ရောက်တဲ့လူရှိတယ်သူတို့အဲဆက်တဲ့အတွက်တခုခုပါတော့တော့ပါလာပြီးတော့မရောက်တဲ့အခါမျိုးတွေဘယ်တော့မှမတိပဲပြုံးရတဲ့နေသားမျိုးတွေဆိုအပေါင်းကြီးเนาะ
လက်ရှိမှာတော့ဆေးဝါးစားသုံးကုန်နဲ့လူသုံးကုန်ကအစာအိမ်ဆောင်ပစ္စည်းအားလုံးကိုဟွန်ဒီငွေလွှဲစနစ်နဲ့ပဲလုပ်ငန်းရှင်တွေကဝယ်ယူနေကြတာပါထိုင်းမြန်မာငွေလဲနှုန်းအပြောင်းလဲကလည်းအခုနောက်ပိုင်းမှာအတက်ကျမငြိမ်တဲ့အတွက်အချိန်ကျကြမယ်ဆိုရင်အဆင်မပြေတဲ့အကြောင်းနေဆက်ကုန်စည်ပို့ဆောင်ရေးလုပ်ငန်းရှင်တချို့ကခံမှန်းပါတယ
်ဒလီဘိုင်းတွေပဲပြနေကြတော့သူတို့၃ရက်နဲ့ရောက်တယ်၅ရက်နဲ့ရောက်တယ်တစ်ပတ်နဲ့ရောက်တယ်အကြဆုံးဖြစ်စီလိမ့်တာဆိုရင်ပြီးမှပြပြခဲ့တာလို့ပါခဲ့တယ်ပြည်သူတို့ကြားပါတယ်နော်ဘာမှတိကျတယ်ဆိုတော့ပတ်သက်လို့ယူပေးတယ်လို့ဆိုတော့အဲ PSD နဲ့လည်းစာကုန်းနံပါတ်ပေးပြီးသူရောက်ရင်ပတ်သက်ပြီးတယ်ဘယ်လိုလဲဆိုတော့ရောက်မယ်ဆိုရင်ဒီနေ့တော့ဂျိုရီပတ်သက်ပြီးတယ်အဲ FPC ကပဲညီပဲဒီမှာရောက်နိုင်တယ်ဆိုတော့သူကရှင်းရှင်း
တယ်ပြန်လာပြောပြနေတယ်နော်။ထိုင်းမြန်မာနယ်စပ်ကကုန်စည်ပို့ဆောင်ရေးလုပ်ငန်းရှင်တူပြောသွားတာပါ။ဗန်စနစ်ကိုပဲတုံးပြီးသွင်းကုန်အတွက်နိုင်ငံသားငွေကြိုသွင်းဖို့ဆိုတာမှပို့ကုန်ကရတဲ့ငွေကိုအရင်ဆုံးရှာရမှာဖြစ်ပါတယ်။ငွေလဲလုံးမတည်ငြိမ်တာကြောင့်ဒီကိစ္စအတွက်နယ်စပ်ကုန်သွယ်ရေးကြားမှာညှိနှိုင်းဆွေးနွေးနေကြတယ်လို့သွင်းကုန်လုပ်ငန်းရှင်တူက VOA ကိုပြောပါတယ်။
ငွေကြိုဝယ်ရတော့မှာကတော့ဒီငွေကလိုင်းတစ်ခါကြီးအကြောင်းလေးရှိနေတာလေ။ဒီနေ့လို့ဆိုရင်လည်းအဲ6000ဖြစ်သွားလိုက်6500ဖြစ်သွားလိုက်6300ဖြစ်သွားတယ်အဲ့လိုဖြစ်ကြည့်ရတယ်တိုင်းတွေနေနေတယ်အဲ့ဒီကအတော့ရောအခုအလောအလောဒီတိုင်းနေစဉ်းစားမှာနော်ဒီလိုလောက်တယ်ပါတော့အဲ့ဒါရှိတယ်ဟုတ်ကဲ့
ဒီလိုနေဆက်ကုံသွယ်ရေးမှာသွင်းကုန်အတွက်ဗန်စနစ်နဲ့ပေးချေတာကိုထိုင်းမြန်မာနယ်စပ်ကုံသွယ်မှုတွေမှာဒီနေ့နိုဝင်ဘာ1ရက်ကစပြီးစတင်ကျင့်သုံးသွားမယ်လို့ကုံသွယ်ရေးဦးစီးဌာနကကြေညာချက်ထုတ်ပြန်ထားပါတယ်
ကိုဝင်းခမောင်တင်ပြပေးခဲ့တာပါခင်ဗျာ view american အတန်းကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုထုတ်လွှင့်ပေးနေပါတယ်မကြခင်တင်ဆက်ပေးမဲ့ဒုတိယပိုင်းနိုင်ဝဲအစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ပြပေးတော့မှာမို့စောင့်မျှော်နားဆင်ကြပါအောင်ခင်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ One Click ကလုတ်တချက်နှစ်ယုံနဲ့ကမ္ဘာရရကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်တည်းနေရာကပဲဖြစ်ဖြစ် VUE Plus Application ကိုဒေါင်းလုဒ်ရယူပါ။
တော်ရချင်တော့အခုနားဆင်နေကြရတာကတော့ VUE မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာ။အခုတင်ဆက်ပေးမယ့်ဒုတိယပိုင်းနိုင်ငံရေးအစီအစဉ်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာရခိုင်ပြည်နယ်အတွင်းသဘာဝပတ်ဝန်းကျင်ထိန်းသိမ်းမှုတွေဆောင်ရွက်နေတဲ့ဒေါက်တာမောင်မောင်ကြီးအကြောင်းမြင့်ကွင်းကျယ်မတ်စုများနဲ့ကဘာတလွားခီးသွွားအစီအစဉ်တွေကိုနားဆင်ကြရမှာပါ။ပထမဦးဆုံးတော့အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာအစီအစဉ်နဲ့စပါမယ်။အမေရိကန်ပြည်ထောင်စုမှာလာမယ့်သတင်းပတ်နိုဝင်ဘာလဇာမာကြာကာလရွေးကောက်ပွဲတွေကျင်းပတော့မှာဖြစ်ပါတယ်လွတ်တော်မှာဒီမိုကရေစီအများစုနေရာဆက်ယူထားမလားဒါမှမဟုတ်ရီပပလီကန်ပါတီတွေပိုအားတန်လာမလားဆိုတာကိုနိုဝင်ဘာလ10ရက်နေ့ကြာကာလရွေးကောက်ပွဲကအဆုံးဖြတ်ပေးမှာပါကိုဝန်ဖြတ်ချနိုင်ခွင့်အခွင့်အရေးအပါအဝင်တခြားပြည်တွင်းရေးရာကိစ္စတွေကိုစဉ်းစားပြီးအမေရိကန်ပြည်သူတွေမဲပေးကြရမှာဖြစ်ပါတယ်ဗီဒီယိုသတင်းတောက်အာရရှ်အာရာဘာဆာဒီပေးပို့ထားတဲ့သတင်းလောကိုမိုက်တန်စင်ကတင်ပြပေးပါမယ်ခင်ဗျာ
မြန်မာရှိနေမှာကျင်းပမယ့်အမေရိကန်ပြည်အောင်စုတက်တဲဝန်ရွေးကောက်ပွဲတွေမတိုင်ခင်ကြိုတင်မဲတွေစပင်းနေပါပြီ။ပြီးခဲ့တဲ့သတင်းပတ်တုန်းကလည်းအမေရိကန်သမ္မတဂျိုးဘိုက်ဒန်နဲ့သူ့ရဲ့မိမလေးနက်တလီတို့သမ္မတရဲ့ဇာတိပြည်နယ်ဒယ်လာဝဲမှာမဲပေးခဲ့ကြပါလိမ့်။ရွေးကောက်ပွဲမှာဒီမိုကရက်အသာရမလား၊ရီပပလီကန်ဘက်ကအားသာမလားဆိုတာကိုဂျော်ဂျီယာလိုပြည်နယ်တွေမှာရတဲ့မဲရလက်ကိုစောင့်ကြည့်ရမှာဖြစ်ပါလိမ့်။ဂျော်ဂျီယာပြည်နယ်မှာဒီမိုကရက်အထက်လွှတ်တော်အမတ်တိတ်ခါတော်ရစီရတော်ရာဖာယဲဝေါ်နော့ကအမေရိကန်ဘလုံးသမားဟောင်းရီပပလီကန်ဟော့ရှယ်ဝေါ်ကာနဲ့အကြိတ်နယ်ရှင်းပြရမှာဖြစ်ပါလိမ့်။ကိုယ်ဝန်ဖျက်ချနိုင်ခွင့်အခွင့်အရေးကိစ္စနဲ့ပတ်သက်ပြီးစကားဆစ်ထိုးခဲ့ကြပါလိ
မ့်။ On abortion, you know, I'm a Christian.
ကိုယ်ဝန်ဖျက်ချခွင့်နဲ့ပတ်သက်ပြီးပြောရရင်တော့အလုံးသိကြတဲ့အတိုင်းပဲကျွန်တော်ကခရစ်ယာန်ဘာသာဝင်ပါ။လူသက်ကိုတန်ဖိုးထားပါတယ်။ဂျော်ဂျီယာပြည်နယ်ဟာလူအသက်ကိုတန်ဖိုးထားတဲ့ပြည်နယ်ဖြစ်ပြီးကျွန်တော်ကလည်းလူအသက်ကိုတန်ဖိုးထားတဲ့အထက်လွှတ်တော်အမတ်ဖြစ်လာမှာပါလို့ပြည်သူတွေကိုကျွန်တော်ပြောချင်ပါတယ်
။အမျိုးသမီးနှစ်ယောက်ကိုဝင်ဖျက်ချဖို့ဟော့ရှယ်ဝေါ်ကာကငွေပေးပြီးတော့လှုပ်ခိုင်းခဲ့တယ်လို့သူတို့ကဆွဆွဲထားပါတယ်။တစ်ဖက်မှာလည်းကိုဝင်ဖျက်ချရေးဆုံးဖြတ်ချက်မှာအစိုးရကဝင်ပါစရာမလိုဘူးဆိုပြီးတော့ဒီမိုကရက်အမတ်ဝေါ်နော့ကသူ့ရဲ့သဘောထားကိုပြောပါတ
ယ်။
မျိုးသမီးတယောက်ဆေးကန်းပြရတဲ့ကိစ္စမှာကျောင်းဝင်တဲ့လူနာအဖြစ်အမေရိကန်ဆိုးရွားပါလာရင်လူတွေကြက်သွားမှာပေါ့အများစုကအမျိုးသားတွေဖြစ်ကြတဲ့နိုင်ငံရေးသမားတွေကမျိုးသမီးလူနာရေးကိစ္စမှာဝင်ပါနေတာကိုအခုကြုံနေရတာပါ
ဂျော်ဂျီယာပြည်နယ်မှာဒီမိုကရက်ပါတီမနိုင်မှာကိုဒီမိုကရက်ပါတီဘက်ကစိုးရိမ်နေကြပါတယ်ဒီမိုကရက်ပါတီရဲ့လွှတ်တော်နေရာတွေဆုံးရှုံးမှာစိုးရိမ်ရတဲ့အကြောင်းမကြသေးခင်တုန်းကပဲအထက်လွှတ်တော်လူများစုခေါင်းဆောင်ချက်ရှူမာကသမ္မတဂျိုးဘိုင်ဒန်ကိုပြောတာကိုကြားခဲ့ရပါတယ်
I think the Democrats are going to get a rude awakening
ဝေကြွေးဖောင်းပွားမှုများနေတာပြောင်းရွှေ့နေထိုင်လူသူတွေလာနိုင်မှုနေဆက်ဖွင့်ဝင်ခွင့်ပေးထားတာမျိုးအမေရိကန်ပြည်သူတွေလိုချင်တဲ့အရာတွေမဟုတ်ဘူးဆိုတာကိုနိုဝင်ဘာလ10ရက်ရွေးကောက်ပွဲမှာဒီမိုကရက်တွေကောင်းကောင်းနားလည်လာနိုင်မယ်လို့ထင်ပါတယ်။ Republican တွေကဥပဒေမူကြမ်းတွေလွတ်တော်မှာအတည်ပြုနိုင်မယ်လို့မျှော်လင့်ပြီး Joe Biden ကလည်းအတည်ပြုလက်မှတ်ရေးထိုးဖို့မျှော်လင့်ပါတယ်
။ကိုဝင်ဖျက်ချပိုင်ခွင့်လူတိုင်းရပိုင်ခွင့်ရဖို့လိုတယ်ဆိုပြီးတော့ဒီမိုကရက်တွေကပြောနေပြီး Republican Party ကတော့ဒီသဘောထားကိုစန့်ကျင်ပါတယ်။ပြည်သူတွေမဲပေးတဲ့ရလက်အပေါ်မှာမူတည်ပြီးလွှတ်တော်မှာဘယ်ပါတီအာဏာရမလဲဆိုတာအပြေထွက်မှာဖြစ်ပါလေ
Abortion is a real big issue and
ကိုယ်ဝန်ဖျက်ချပိုင်ခွင့်ကိစ္စကအရေးပါပါတယ်ဒါကအခြေခံရပိုင်ခွင့်လွတ်လပ်မှုတစ်ခုလည်းဖြစ်ပါတယ်ကိုယ်ဝန်ဖျက်ချဖို့ကိစ္စကအမျိုးသမီးနဲ့ဆရာဝန်ကြားဆုံးဖြတ်ရမယ့်ကိစ္စလား Washington DC ရဲ့နိုင်ငံရေးသမားတွေဆုံးဖြတ်ရမယ့်ကိစ္စလား
သမိုင်းတခြားပုံမှန်ဆိုရင်တက်တန်းဝက်ရွေးကောက်ပွဲတွေမှာလက်ရှိသမ္မတရဲ့ပါတီကအောက်လွှတ်တော်မှနေရာတချို့နဲ့အထက်လွှတ်တော်မှနေရာတချို့ဆုံးရှုံးရလေရှိပြီးတော့ဒါမှလည်းသမ္မတနဲ့လွှတ်တော်ကြားဩစာအာဏာပြန်ပြတ်တတ်တာကိုရှိရလို့ဖြစ်ပါလိမ့်ရှင
်။မိုက်တန်စင်တင်ပြပေးခဲ့တာပါခင်ဗျာ။ View American တန်ကအင်္ဂါနေ့ညပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA ရဲ့အင်တာနက်စာမျက်နှာအပြင် Facebook နဲ့ YouTube စတဲ့လူမှုစာမျက်နှာတွေကနေလည်းဓာတ်ရိုက်ကြည့်ရှုနားဆင်လို့ရနိုင်ကြပါတယ်ခင်ဗျာအခုဆက်ပြီးတော့ရခိုင်ပြည်နယ်အတွင်းကသဘာဝပတ်ဝန်းကျင်ထိန်းသိမ်းသူတယောက်အကြောင်းကိုတင်ပြပေးပါမယ်ကဘာကြီးပူနွေးမှုနဲ့သဘာဝပတ်ဝန်းကျင်ယိုယွင်းပျက်စီးမှုကိုတားဆီးရေးကဘာတဝန်းကျိုးပတ်နေကြသူတွေထဲမှာရခိုင်ပြည်နယ်တောင်ပိုင်းကဒေါက်တာမောင်မောင်ကြီးလည်းပါဝင်ပါတယ်ဘလို့စစ်ကူးတွေနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအလုပ်တွေလုပ်ဖြစ်တာပါလေသူ့အကြောင်းအစီအစဉ်မှာကိုသက်နိုင်ကရိုက်ကူးတင်ဆက်ပေးထားပါရခင်ဗျာ
ကျွန်တော်တို့နေထိုင်တဲ့ကမ္ဘာကြီးမှာနေပညာတွေ၊စီးပွားရေးလုပ်ငန်းတွေ၊စက်ယွန်လုပ်ယွန်တွေအပြင်လူရဲ့ဆက်မတန်တိုးလာတာနဲ့အမျှတဘာဝပတ်ဝန်းကျင်ပျက်စီးပြီးတော့ရာသီဥတုပြောင်းလဲမှုတွေလည်းရှိလာနေတာပါ။အခုလိုတဘာဝပတ်ဝန်းကျင်ပျက်စီးမှုတွေရဲ့နောက်မှာကမ္ဘာကြီးတစ်ခုလုံးမှာရှိတဲ့တက်ရှိတွေအားလုံးကိုတေချေပျက်စီးသွားစေနိုင်တဲ့ဘေးအန္တရာယ်တွေလည်းလိုက်လာနေတာပါ။အခုလိုရာသီဥတုပြောင်းလဲမှုနဲ့ကမ္ဘာကြီးပုံနှိပ်လာမှုကိုလျှော့ချနိုင်ဖို့အတွက်ကမ္ဘာအဝန်းမှာတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလုပ်ငန်းတွေကိုလှုပ်ဆောင်နေသူတွေလည်းရှိနေပါတယ်။အဲ့ဒီထဲမှာတော့ရခိုင်ပြည်နယ်တောင်ပိုင်းကွန်မြူနယ်ကျင်းတလီမြို့နယ်ကဒေါက်တာမောင်မောင်ကြီးတယောက်လည်းပါဝင်ဖြစ်ပါတယ်။သူဟာငွေတွေကလေတော့ထဲမှာကြီးပြင်းလာရသူဖြစ်တာကြောင့်တောတဘာဝကိုရှင်းမြနိုးသူတူဖြစ်တယ်လို့ကြီးလာရင်နောင်လာနောက်သားတဲ့အတွက်ရုခဗေဒဥယျာဉ်တစ်ခုထူထောင်မယ်လို့စိတ်ကူးထားခဲ့တာလည်းဖြစ်ပါတယ်။
ကျွန်တော်ကျင်းတလီဒီအထက်ကပဲဆရံအောင်တော့85ခုနှစ်က1985ခုနှစ်ကဆရံအောင်နဲ့စေချောင်းကိုအဲ့ဒီခက်ကတိုက်ရိုက်တရတာပေါ့ဆိုတော့အဲ့ဒီမတိုင်ခင်ကလည်းကျွန်တော်ကဒီမှာလဲတော့ထဲမှာကြီးပြင်းခဲ့တာပေါ့ဘိုးဘွားတွေပိုင်းနဲ့လဲတွေကလည်းအာကြီးပဲဆိုတော့လဲတော့ထဲမှာပဲကျွန်တော်ငယ်ဘဝကြီးခဲ့တော့လဲတော့ထဲမှာပျော်တယ်အဲ့တော့ကျွန်တော်ဒီဗုဒ္ဓဘာသာတလေးထုံးစံရရဲ့မိဂဒါဝုံရို့ရေတွင်းပေါင်း8400ရေကန်ပေါင်း8400ဆိုတာတွေကအစပေါ့ဆိုတော့ဒီဟာတွေရဲ့လွှမ်းမိုးမှုကြောင့်ကျွန်တော်ဒီတောသဘာဝကိုလည်းမျက်နှိုးတယ်အဲနောက်တစ်ခုကဟိုတဖြည်းဖြည်းနဲ့ဟိုတောတွေကလည်းတပ်ပင်တွေခုတ်လှဲတာတွေများများလာတဲ့အခါဩငါကြီးလာရင်တော့နောင်လာနောက်သားတွေအတွက်ဟိုယုခဝေဒဥယျင်လေးလိုဟိုတခုထူထောင်ထားခြင်းလေဆိုတဲ့အတွေ့စပေါ်ခဲ့တာပေါ့ငငယ်ရပဲ
တောတောင်တွေကိုရှင်းမြနိုးတဲ့သူဟာတစ်ဖက်မှာလဲဆရာဝန်တယောက်ဖြစ်နေပါတယ်1982လောက်မှာတော့သူဟာစေခိုင်းတစ်ဖက်နဲ့သူစိတ်ကူးထားတဲ့ယုခဝေဒဥယျင်လေးကိုအသက်သွင်းဖို့အတွက်ဘိုးဘွားပိုင်လေတော်တွေကိုစတင်ထင်းသိမ်းခဲ့တာဖြစ်ပါတယ
်တောပြန်လာပြီးတော့စေခိုင်းတစ်ဖက်ကဖွင့်တယ်တစ်ဖက်ကဒီရုခဘေရဥယင်ကိစ္စကိုစတာပေါ့ဟိုနောက်ကြစောင့်နေလို့အပေါ်ဘက်ရှိတာစလုံးမယ်ဆိုပြီးတော့ကျွန်တော်ဘိုးဘွားအမွေလေတော်တွေကိုစပြီးတော့ထိန်းငါတာပေါ့နော်တပင်တက်တော်တွေအဲ့တော့အဲ့ဒီမှာလဲကျွန်တော်တက်တော်ဧရိယာဧက50 60လောက်ရှိပါတယ်
ရခိုင်ပြည်နယ်တစ်ခုလုံးကဆေးရုံ30ကျော်မှာဆရာဝန်4ယောက်သာရှိပြီးဆရာဝန်တွေဝင်ငွေအတော်ကောင်းတဲ့အရှင်ဖြစ်ပေမဲ့တောတောင်တွေမှာတစ်ပင်တွေစိုက်ဘာတစ်ပင်မှမရှိတဲ့တောတောင်တွေကိုဝေယူရှန်ထိုးနေတဲ့ဒေါက်တာမောင်မောင်ကြီးကိုမိသားစုပါဝင်ပတ်ဝန်းကျင်ကအယူဆိုပြီးတော့တတ်မှတ်တာခံခဲ့ရတာပ
ါဆရာဝန်ဟာဒီပိုက်ဆံတောက်တောက်လဲရနေတာဟောအချိန်ပြည့်အိမ်မှာထိုင်မနေဘဲနဲ့ပေါ့နော်ဟိုဆေးကံဝင်ပြီးတာနဲ့အတောင်ပေါ်သွားတယ်အပင်ဆိုင်တယ်ဟိုခြံထိုးတယ်ဟိုအပင်တွေကိုပြုစုတယ်ဆိုတော့ဒီဟာပိုက်ဆံတွေဒါလောက်ရတဲ့အလုပ်ကိုသူတို့အမြင်မှာတော့မျက်ကွယ်ပြုပြီးတော့အဲနေတဲ့တွေအောင်ဒီဆောင်ဝင်ရယူနေပြီလို့ကိုပြောကြတာပေါ့
2003ခုနှစ်အရောက်မှာတော့သူဟာဆရာဝန်အလုပ်ကအပြိပိုင်ထွက်ပြီးတော့သူဝါသနာပါတဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရဲ့လုပ်ငန်းတွေကိုမိသားစုပါဝင်ပတ်ဝန်းကျင်နဲ့အတိုက်ခံလုပ်ပြီးတော့တောတောင်တွေမှာသူလုပ်เสียရရှိတာကိုဆက်လုပ်နေခဲ့တာလေးဖြစ်ပါတယ်။ကျင်းတလီမြို့အနီးကမြေဧက50လောက်ရှိတဲ့တောင်တစ်ခုကိုသူကိုယ်ပိုင်ပစံတွေနဲ့ဝေပြီးတော့ထိန်းသိမ်းလာတာဖြစ်တယ်လို့နှစ်ပေါင်း30လောက်အကြာမှာတော့သူစိတ်ကူးထားတဲ့အတိုင်းစင်းလန်းဆိုပြတဲ့ဥယျာဉ်တစ်ခုကိုဖန်တီးနိုင်ခဲ့တာလေးဖြစ်ပါတယ်
။အပင်ကြီးဟိုရှင်တန်လာတဲ့အခါအကောင်လေးတွေပါရှင်တန်လာတယ်ကျွန်တော်မှတ်တမ်းအရဆိုအုပ်အော်ဟာ16နှစ်ကြာပြီမှဒီတောင်မှာအုပ်အော်တုံလို့ရတယ်ဒီပေါက်ပန်းနီနီလေးတွေပွင့်ဖို့အတွက်ပြုစုထိန်းသိမ်းရတာ14နှစ်ကြာမှအဲ့ဒီပေါက်ပန်းနီနီလေးပွင့်လာတယ်ပေါ့1989ခုနှစ်မှာဒီတောင်ပေါ်ထဲမှာဂုံဂုံပြောရလို့ရှင်အိမ်ချန်တိုင်လှုပ်ဖို့အတွက်ဟိုတိုင်လေးတလုံးသုံးဖို့တောင်မှဟိုတက်ပင်မရှိတော့တဲ့လွင်တီးခေါင်ကြီးဖြစ်နေတယ်။ဘာလို့ဆိုတော့ဒီတောရဲ့နှစ်တရာရာဇဝင်မှာနွားမြေကုံလှုပ်လိုက်ငပြောခင်းလှုပ်လိုက်နနက်ခင်းလှုပ်လိုက်တောင်ရခုတ်လိုက်အမျိုးမျိုးနှိပ်ဆက်ပြီးတော့လာတဲ့တွေအောင်ဒီတောင်ကြီးဟာပြောင်တလင်းခါနေတယ်။အဲဒါကြောင့်ဒီဟာကိုကျွန်တော်ဟိုစုပေါင်းပြီးတော့တတော်လေးဖြစ်အောင်နှစ်ရှည်လားများပေါ့နော်ပြုစုခဲ့ရတယ
်။စီစုနှစ်တစ်ခုလောက်ကြာမှာတော့ပညာတဲ့လူငယ်တချို့ဟာသူရဲ့လောက်ရက်တွေကိုလက်ခံလာကြတာကြောင့်တဘာဝပတ်ဝန်းကျင်ကိုစိတ်ဝင်စားတဲ့လူတွေနဲ့စုပေါင်းပြီးတော့ရခိုင်ကမ်းရိုးတန်းဒေသတဘာဝပတ်ဝန်းကျင်ထင်းသိမ်းရေးအသင်းကိုစတင်ဖွဲ့စည်းလုပ်ကမ်းခဲ့တာပ
ါကျွန်တော်ဒီရခိုင်ကမ်းရိုးတန်းဒေသတဘာဝပတ်ဝန်းကျင်ထင်းသိမ်းရေးအသင်းကိုလည်း ဖွဲ့ပြီးတော့2000ကနေပြီးစပြီးတော့လှုပ်ချခဲ့တာပေါ့ဒါတစ်ဖြတ်ပေါ့နော်ဆိုတော့အဲ့ဒီဟိုလှုပ်လာခဲ့ပြီးတော့မှကျွန်တော်တို့ဟိုတက်ကတော်တွေအဲတဘာဘာပဝန်းကျင်ထိုင်းရင်းသင်းသမားတွေအဲပြည်မကအဖွဲ့တွေနောက်ပိုင်းမှာ INGO တွေနဲ့ပါချိတ်ဆက်လာနိုင်ခဲ့တာပေါ့
အဲ့ဒီနောက်ပိုင်းမှာတော့သူဟာတူးရင်တစ်ခုတည်းမဟုတ်ပဲသူလက်လန်းမိတဲ့ကွာမျိုးနေတဲ့တန်တွင်းမျိုးတွေဒီမှာအစုဖွဲ့ပိုင်တစ်တော်တွေဒီရတော်တွေကိုထိန်းသိမ်းဖို့ကြိုးစားလာတာဖြစ်ပါတယ
်ကျွန်တော်တို့အစုဖွဲ့ပိုင်တစ်တော်လုပ်မယ်ဆိုရင်အဲ့ဒီအစုဖွဲ့ပိုင်တစ်တော်ရဲ့ကြေးရွာသားအချင်းချင်းမှာတက်တော်ကိုစိတ်ဝင်စားတဲ့လူနဲ့တက်တော်ကိုဟိုဖြစ်စီမဲ့သူစိတ်ဝင်စားတဲ့လူဒီသူတို့အချင်းချင်းပဋိပက္ခတွေရှိတယ်။နောက်တရွာနဲ့တရွာနယ်မြေတွေအဲသူ့နယ်မြေကဒါဒီတော်ကိုယူမယ်ငါနယ်မြေကဒီတော်ကိုယူမယ်ပေါ့နော်။ရွာသားတွေရဲ့ပဋိပက္ခတွေကိုလည်းကျွန်တော်တို့ဖြည့်ရှင်းပေးရတယ်။နောက်တစ်ခုကဟိုဘလောက်တတိဆိုးလဲဆိုလို့ရှိရင်ကျွန်တော်တို့ဟိုကြေးရွာတရွာမှာဆိုရင်သူ့ဘက်ပိုင်းတက်တော်ထူထောင်တဲ့ဟာမှာအဲပုံကိုတယောက်ကနေပြီးတော့သူရဲ့အကျိုးစီးပွားတွေကိုဖြစ်စီတယ်အဲသူရဲ့ဘိုင်းနဲ့တွေကိုကျူးလွန်တယ်ရွာသားတွေကလည်းအဲသူ့ကိုချိန်ချောက်တယ်စသဖြင့်ပေါ့နော်ကျွန်တော်ဒီတရခံအဲဘဝကိုတတိရင်ဆိုင်ခဲ့ရတယ်ပေါ့နော်တရခံမောင်မောင်ကြီးနဲ့အပေါင်းပါ16ယောက်ကိုတရားစွဲဆိုသင်ကြောင်းဆိုပြီးတော့ဒီဥပဒေအရာရှိကိုတိုင်ကမှတ်ချက်ပေးပြီးတော့ကိုအမှုဖွင့်တဲ့အဆင့်တတိကိုရင်ဆိုင်ခဲ့ရတာပေါ့
တပိုင်းတိုင်းတဘာဝပတ်ဝန်းကျင်ထင်းထင်းရေးကနေစခဲ့တဲ့ဒေါက်တာမောင်မောင်ကြီးဟာလက်ရှိမှာတော့ဒေသခံတွေကိုတဘာဝပတ်ဝန်းကျင်ထင်းထင်းရေးလုပ်ငန်းတွေမှာပါဝင်လာနိုင်အောင်ဆွေးခေါ်နိုင်ခဲ့တဲ့အပြင်အစုဖွဲ့ပိုင်တည်တော်တွေဒီရတော်တွေပါဝင်ပင်လယ်ပြင်ထင်းထင်းရေးတွေအထိလှုပ်ဆောင်နိုင်ခဲ့တာကြောင့်နိုင်ငံတကာကပေးတဲ့စုတစိတ်အများပြားတွေကိုလည်းရရှိခဲ့တာဖြစ်ပါတယ
်ကြေးရွာဒီလူမှုအဖွဲ့အစည်းတွေကပါဟိုအပါခေါ်လာနိုင်ခဲ့တယ်ပေါ့နော်ဆိုတော့ပူပေါင်းဆောင်ရွက်ပြီးတော့ဌာနဆိုင်ရာတွေနဲ့ရောအားလုံးနဲ့ညှိနှိုင်းပေါင်းစပ်ပြီးဆောင်ရွက်နိုင်ခဲ့တဲ့အတွက်ကြောင့်လဲကျွန်တော်ဒီ2019တုန်းကဒီအာဆီယံအဖွဲ့ကြီးရဲ့250ပြည့်ရွှေရတုသဘင်ပေါ့အဲ့ဒီပွဲမှာအဲဒီအာဆီယံ Biodiversity Hero ဆုကိုရခဲ့ပါတယ်နောက်ဟွန်တိုင်း Icon ဆုရခဲ့ပါတယ်နော်ဖရီဒါဆိုရင်လည်းကျွန်တော်ဟိုဒီကဘာမြေချစ်သူစုအထူးစုပေါ့တပ်ပင်တွေစိုက်ပျိုးထိန်းသိမ်းတဲ့တွေကြောင့်အဲ့လိုရခဲ့ပါတယ်ကဘာရာသီဥတုပြောင်းလဲလာတဲ့အတွက်ကြောင့်ဒါကဘာပေါ်မှာကြည့်မယ်ဆိုလို့ရှိရင်တချို့နေရာတွေမှာဒါဒီနှစ်ဆိုရင်အီတလီတို့ဘာလို့ဥရောပအစတခါတည်းမိုးခေါင်ပြီးတော့မြေကြီးတွေပတ်ကြရဲသွားတဲ့ဆင့်တချို့ဖြစ်လာတယ်ဟိုတောမီတွေဩစတြေးလျတို့ဒီအမေရိကတို့မှာဆိုရင်ထိတ်မနိုင်သိမ့်မရတဲ့တော်မီးကြီးတွေလောင်နာတွေဖြစ်လာတယ်။နောက်ရေကြီးရေရှာတဲ့ဟာတွေဆိုလဲဒါမီဒီယာတွေထဲမှာကျွန်တော်တို့တောက်လျှောက်တွေ့နေရတယ်။ရေမြုပ်တဲ့မြို့တွေပါပေါ့နော်။စိုက်ခင်းတွေပါအကုန်ရေမြုပ်သွားတာတွေရှိတယ်။နောက်မုန်တိုင်းတွေဆိုလဲတကယ့်ကိုဒီဘာခေါ်လဲကျွန်တော်တို့ tropical storm ပေါ့။အဲလိုမုန်တိုင်းတွေဟာလဲအင်းအားတွေပြင်းပြီးတော့အကြိမ်ရေပိုများများဖြစ်လာတာတွေပေါ့။ဆိုတော့ဒီလိုသဘာဝဘေးအန္တရာယ်တွေကြုံလာရတဲ့အတွက်ကြောင့်ကျွန်တော်တို့လူသားမျိုးနွယ်တွေကဘာပေါ်မှာရှင်သန်ရပ်တည်ဖို့အတွက်ကဟိုတော်တော်ကိုဒုက္ခတွေကြုံလာတာပေါ့ဒါကြောင့်အဲ့ဒါတွေကိုကျွန်တော်တို့လျှော့ချနိုင်အောင်သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးကိုဦးစားပေးပြီးတော့ပေါ့နော်ကျောင်းသားအရွယ်ကပဲစပြီးတော့ဒီပညာပေးအစီအစဉ်တွေလုပ်ဖို့ဒါဆောင်ရွက်နေတာဖြစ်ပါတယ်
တိပင်တိတော်တွေကိုထင်းထင်းတာဟာကဘာကြီးပူနွေးလာမှုကိုရှော့ရှာဖို့အတွက်အဓိကကြသလိုကဘာရာသီဥတုပြောင်းလဲမှုကိုရှော့ရှာနိုင်ဖို့အတွက်လည်းဖြစ်ပါတယ်
။ဒါကတော့တိပင်တတော်ကတော့ကဘာကြီးရဲ့ဒီအခုဖန်လုံအိမ်တန်းငွေဆိုတဲ့အပြတနာပေါ့ကဘာကြီးပူနွေးလာတဲ့ဟာကိုရှော့ရှာဖို့အတွက်ဒီတိပင်တွေဟာအဓိကဟိုဇတ်ဆောင်အနေနဲ့ပါဝင်တာပေါ့။ဆိုတော့ဒီတိပင်တွေရှိတဲ့အတွက်ကြောင့်တပ်ပင်တွေများများစိုက်နိုင်လေကျွန်တော်တို့ဒီဖန်လုံအင်းတန်းငွေတွေကိုရှော့ရှာနိုင်လေပေါ့တပ်ပင်တွေရှိနေမှလည်းရေမြေတော့တောင်တွေဟာဒီမိုးရွာတဲ့အတိုင်းရေရှမ်းတဲ့ဒဏ်တွေဓာတ်တွေကိုခံနိုင်တာပေါ့တပ်ပင်တွေနဲတယ်ဆိုရင်မြေပြိုဓာတ်တွေမြေကြီးပြိုဓာတ်တွေဖြစ်လာမယ်နောက်ရေကိုမထိတ်နိုင်ဘူးပေါ့ဆိုတော့ဒီကျွန်တော်တောင်လေးတောင်မှပြောင်းတလင်းခါနေတော့ငါဆိုရင်မိုးကြီး တနားရွက်လောက်ရွာလိုက်နေတော့ရေတော်ဝေါခနဲ့ကိုဆင်းသွားတာဒါပေမဲ့တနေ့ဆယ်နှစ်ဆန်းကားနှစ်ဒီလိုထိန်းလာတဲ့ခါသက်ပင်တွေရှိလာတဲ့ခါဒီမိုးတနားကြီးလောက်ရွာလို့တောင်ပေါ်ထဲမှာရေမရှိတော့ဘူးသက်ပင်တွေနဲ့ဖက်ဆွေးတွေနဲ့မြေအောက်ကိုစိမ့်ပြီးဖြည်းဖြည်းချင်းသွားတာပေါ့အဲဆိုတော့ဒီအပင်တွေဟာဒီကဘာကြီးပူနွေးလာဖို့အတွက်ကဘာရာသီဥတုပြောင်းလဲလာတာတွေအတွက်ကိုဟိုထိမ့်သိမ့်ဖို့အတွက်အင်မတန်မှအရေးကြီးတဲ့ဟိုခန္ဓာဖြစ်ပါတယ
်လက်ရှိသူထိမ့်သိမ့်ထားတဲ့ဥယျာဉ်မှာတော့ဇီဝမျိုးစုံမျိုးကွေးတွေတွေ့လာရသလိုရှားပါငှက်မျိုးစိတ်တွေရှားပါတစ်ပင်တွေတော်တော်များများလေးရှိနေပါတယ်နိုင်ငံခြားခီးသွားတွေလည်းသူ့ဥယျာဉ်ကိုလာရောက်လေပတ်တာရှိသလိုတဘာဝပတ်ဝန်းကျင်ပညာရှင်တွေလည်းမကြာခဏဆိုသလိုသူ့ဥယျာဉ်ကိုလေ့လာရေးလာရောက်ကြတာတွေလည်းရှိနေပါတယ်အရင်ကလူတွေကိုကြမ်းမာဖို့အတွက်ဆေးကုသပေးခဲ့တဲ့ဒေါက်တာမောင်မောင်ကြီးဟာလူတွေကိုဆေးကုသတဲ့ဆရာဝန်ဘဝကိုရေးရေးကြီးဆွံ့လို့ပြီးတော့တက်ရှိတွေအလုံးအသက်ရှင်နေထိုင်နိုင်ဖို့အတွက်ကဘာကြီးကိုဆေးကုသပေးနေသူတယောက်လေးဖြစ်ပါတယ်ခင်ဗျာ
။ရခိုင်ပြည်နယ်မှာတဘာဝပတ်ဝန်းကျင်လုပ်ငန်းတွေကိုလှုပ်ဆောင်နေတဲ့ဒေါက်တာမောင်မောင်ကြီးကိုကိုသက်နိုင်ကတွေ့ဆုံပြီးရိုက်ကူးတင်ဆက်ပေးထားကြတာပါခင်ဗျာ။တရရှင်တို့ခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်။သရရှင်တို့အနေနဲ့ VOA မြန်မာပိုင်းကိုဝေဖန်အကြံပေးစာတွေရေးသားပေးပို့ချင်ကြတယ်ဆိုရင်တော့ VOA ရဲ့ email လိပ်စာ bamis@voanews.com ကိုရေးသားပေးပို့နိုင်ကြသလို VOA ရဲ့ Facebook Messenger ကနေလည်းတိုက်ရိုက်ရေးသားပေးပို့နိုင်ကြပါတယ်ခင်ဗျာ။မကြခင်မှာမဆုမြတ်မွန်စီစဉ်တင်ဆက်တဲ့ကဘာတလွားခီးသွားအစီအစဉ်ကိုတင်ဆက်ပေးတော့မှာပါ။အခုတော့မြင့်ကွင်းကျယ်မဆုမြတ်အစီအစဉ်ကိုတင်ပြပေးပါမယ်။မြန်မာနိုင်ငံမှာ2021ခုနှစ်ကစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်ဒီနှစ်2022ခုနှစ်စက်တင်ဘာလကုန်အထိဆိုရင်နိုင်ငံခြားရေးနှီးမြှုပ်နှံမှုကစွန့်အင်ကဏ္ဍမှာအများဆုံးဝင်ရောက်ခဲ့ပါတယ်။ကဏ္ဍအလိုက်ဝင်ရောက်ခဲ့တဲ့နိုင်ငံခြားရေးနှီးမြှုပ်နှံမှုအသေးစိတ်အချက်အလက်ကိုမဟာဗျူဟာနဲ့မူဝါဒလေ့လာရေး Institute ISP မြန်မာကမြင်ကွင်းကျယ်မှတ်စုများအဖြစ်တင်ဆက်ပေးထားပါတယ်ခင်ဗျာ။
အာဏာသိမ်းမှုအလွန်ခုနှစ်စက်တင်ဘာ30ရက်နေ့စွန့်အင်ကဏ္ဍမှာနိုင်ငံခြားရင်းနှီးမြှုပ်နှံမှုအများဆုံးဝင်ရောက်ခဲ့ပါတယ်စွန့်အင်ကဏ္ဍကိုဝင်ရောက်ခဲ့တဲ့ရင်းနှီးမြှုပ်နှံမှုကအမေရိကန်ဒေါ်လာ 3.8 ဘီလီယံကျော်ရှိခဲ့ပါတယ်ဒါဟာစုစုပေါင်းရင်းနှီးမြှုပ်နှံမှုရဲ့68ရာခိုင်နှုန်းနီးပါးရှိခဲ့တာဖြစ်ပါတယ်ဝန်ဆောင်မှုကဏ္ဍမှာအမေရိကန်ဒေါ်လာ 900 ကျော်ကုန်ထုတ်လုပ်ရေးကဏ္ဍမှာ 600 ကျော်ဝင်ရောက်ခဲ့ကြပါတယ်တတုတူဖော်ရင်းနဲ့ရင်းနှီးတဲ့သဘာဝတံငွေကဏ္ဍမှာတော့ရင်းနှီးမြှုပ်နှံမှုမဝင်ရောက်ခဲ့ပါဘူးအာဏာသိမ်းမှုအလွန်ဝင်ရောက်ခဲ့တဲ့ရင်းနှီးမြှုပ်နှံမှုတွေကိုစမ်းစစ်ကြည့်ရင်ပြီးခဲ့တဲ့မေလမှာအများဆုံးဝင်ရောက်ခဲ့ပါတယ်2021ခုနှစ်မေလမှာအမေရိကန်ဒေါ်လာ 3,500 ကျော်ဝင်ရောက်ခဲ့ပြီးအများဆုံးဖြစ်ခဲ့ပါတယ်။ဒါအပြင်မတ်လမှာအမေရိကန်ဒေါ်လာ 3,200 ကျော်ဇူလိုင်လမှာ 3,100 ကျော်ဝင်ရောက်ခဲ့ကြပါတယ်။ခုနှစ်ဇူလိုင်လမှာလည်းရင်းနှီးမြှုပ်နှံမှုအမေရိကန်ဒေါ်လာ 3,100 ကျော်ဝင်ရောက်ခဲ့ပါတယ်။ထူးခြားချက်ကတော့ပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလနဲ့ဧပြီလတွေမှာနိုင်ငံခြားရင်းနှီးမြှုပ်နှံမှုမရှိခဲ့တာပါ။အာဏာသိမ်းမှုအလွန်အခုနှစ်စက်တင်ဘာ30ရက်နေ့နိုင်ငံခြားရင်းနှီးမြှုပ်နှံမှုလုပ်ငန်းသစ်68ခုအထိဝင်ရောက်ခဲ့ပါတယ်။ပြီးခဲ့တဲ့နှစ်စက်တင်ဘာလကစပြီးရင်းနှီးမြှုပ်နှံမှုလုပ်ငန်းသစ်တွေလစဉ်ဝင်ရောက်ခဲ့ပါတယ်။အခုနှစ်ဇူလိုင်လမှာတော့လုပ်ငန်းသစ်19ခုဝင်ရောက်ခဲ့ပြီးအများဆုံးဖြစ်ခဲ့ပါတယ်။ပြီးခဲ့တဲ့နှစ်ဖေဖော်ဝါရီ၊ဧပြီ၊ဇွန်နဲ့ဩဂတ်လတွေမှာတော့လုပ်ငန်းသစ်တွေမဝင်ခဲ့ဘဲထပ်တိုးရင်းနှီးမြှုပ်နှံမှုတွေသာရှိခဲ့ပါတယ်။အာဏာသိမ်းမှုအလွန်အခုနှစ်ဩဂတ်လ31ရက်နေ့ကုမ္ပဏီပေါင်း 15,000 နီးပါးမှတ်ပုံတင်ခဲ့ကြပါတယ်။အခုနှစ်ဇန်နဝါရီလကနေဇွန်လအထိလစဉ်မှတ်ပုံတင်တဲ့ကုမ္ပဏီအရေအတွက် 1,000 ကျော်ရှိခဲ့ပါတယ်။မေလမှာတော့ကုမ္ပဏီပေါင်း 1,200 ကျော်မှတ်ပုံတင်ခဲ့ကြပြီးအများဆုံးဖြစ်ခဲ့ပါတယ်။ပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလမှာတော့
ကုမ္ပဏီပေါင်း180ကျော်သာမှတ်ပုံတင်ခဲ့ကြပြီးအ ਨੇ ဆုံးဖြစ်ခဲ့ပါတယ်
ISP မြန်မာရဲ့မြင်ကွင်းကျယ်မတ်စမြအစီအစဉ်ကိုနားဆင်ခဲ့ကြရအောင်ခင်ဗျာ။ပြည်အမေရိကန်တန်ကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုတော့ကဘာတလွားခီးသွွားအစီအစဉ်ကိုတင်ပြပေးဖို့အလဲရောက်လာပါပြီ။ Jurassic ရုပ်ရှင်တွေကဒိုင်နိုဆောတွေကိုအပြင်မှာတွေ့ဘူးခြင်းကြသူတွေအတွက်လန်ဒန်မြို့မှာဒိုင်နိုဆောကဘာပြပွဲလုပ်နေပါတယ်။ဒိုင်နိုဆောမျိုးစုံကိုအနီးကမြင်နိုင်မှာဖြစ်တဲ့အပြင်ကိုယ်တိုင်ထိကိုင်ကြည့်လို့ရမယ့်ဒိုင်နိုဆောကဘာကိုမတ်စမြမောင်ကကဘာတလွားခီးသွွားအစီအစဉ်ကနေခေါ်သွားပါမယ်ခင်ဗျာ။
လွတ်နေတဲ့ T-Rex ဒိုင်နိုဆောကြီးကိုအဆောင်တွေကအပြင်ထွက်မသွားအောင်ကြိုးစားနေကြတာဖြစ်ပါတယ်။ Jurassic ရုပ်ရှင်တွေထဲမှာသာမြင်ခဲ့ရတဲ့အခုလိုမြင်ကွင်းတွေကိုအခုတော့လန်ဒန်မြို့က Excel London အဆောက်အဦကြီးထဲမှာကိုယ်တိုင်အနီးကပ်တွေ့မြင်နိုင်ပါပြီ။ Jurassic World The Exhibition ဆိုတဲ့ပြပွဲက Jurassic ရုပ်ရှင်ပရိသတ်တွေအတွက်ဖန်တီးထားတဲ့ပြပွဲတစ်ခုဖြစ်ပါတယ်။ဒီပြပွဲကိုလာကြသူတွေအနေနဲ့ Student Pay 2000ကျပ်ဝန်းတဲ့နေရာမှာ Jurassic ရုပ်ရှင်တွေကဒိုင်နိုဆောမျိုးစုံကိုအနီးကပ်မြင်တွေ့ကြရမှာဖြစ်ပါတယ်။1993ခုနှစ်မှာပထမဆုံးစထွက်ခဲ့တဲ့ Jurassic Park ရုပ်ရှင်ကနေအခု2022ခုနှစ်နွေရာသီမှာထွက်ခဲ့တဲ့ Jurassic World Dominion ရုပ်ရှင်အထိ Jurassic ရုပ်ရှင်စုစုပေါင်း6ကားရှိပါတယ်။ဒီရုပ်ရှင်တွေကြောင့် Dinosaur ပြည်သက်တွေလည်းကမ္ဘာတဝန်းကြီးကြီးငယ်ငယ်မနှဲလှပါဘူး။အဲဒါကြောင့်ရုပ်ရှင်ထဲမှာမြင်ရတဲ့ Dinosaur တွေကိုအခုလိုပြပွဲလုပ်ပြီးပြသနေတာပါ။ဒီ Jurassic World The Exhibition ပြပွဲတွေကိုဝင်လိုက်တာနဲ့ရုပ်ရှင်တွေက Jurassic ကဘာကြီးတွေရောက်သွားတဲ့ခံစားမှုမျိုးရဖို့ဤပညာတွေနဲ့ဖန်တီးထားပါတယ
် The technology involved in the Jurassic World exhibition is phenomenal. Not only do we have the most incredible cutting edge animatronic dinosaurs that the fans get
Jurassic World ပြပွဲအတွက်လှုပ်ထားတဲ့ဤပညာတွေကမယုံနိုင်စရာကောင်းလောက်အောင်ကိုထူးကြပါတယ်။နောက်ဆုံးမှအစမြင့်ဤပညာတွေနဲ့ဖန်တီးထားတဲ့ Dinosaur ဆက်ရုပ်တွေလှုပ်ရှားတက်ဝင်နေတာကိုမြင်တွေ့ရမှာဖြစ်ပါတယ်။တကယ်ဒိုင်နိုဆောကဘာတဲ့ရောက်နေသလိုခံစားမှုရစေတဲ့နောက်ခံအတန်တွေမိအောင်တွေနဲ့ဒိုင်နိုဆောတွေကိုအနီးကပ်လေ့လာနိုင်ကြမှာဖြစ်ပါတယ်။ဒိုင်နိုဆောအစ်စ်တွေကိုအနီးကပ်မြင်နေရတဲ့အတိုင်းကိုခံစားကြရမှာပါ။တကယ်ကိုထူးခြားတဲ့အတွေ့အကြုံမျိုးရကြမှာသိကြပါရယ်
။လှုပ်ရှားသက်ဝင်နေတဲ့ဒိုင်နိုဆောရုပ်ကြီးတွေကိုဖန်တီးထားတာကတော့ American ပြည်တော်စု Tennessee ပြည်နယ် Nashville မြို့မှာအခြေစိုက်တဲ့ City Neon ဆိုတဲ့ကုမ္ပဏီဖြစ်ပါတယ်။ရုပ်ရှင်တွေကစားကွင်းတွေအတွက်အသက်ဝင်လှတဲ့ဆက်ရုပ်ကြီးတွေကိုအဓိကဖန်တီးပေးနေတဲ့ကုမ္ပဏီဖြစ်ပါတယ်။လန်ဒန်မြို့က Jurassic ကဘာထဲမှာကြောက်စရာအသားစားဒိုင်နိုဆောကြီးတွေကိုမြင်ရမှာဖြစ်သလိုချစ်စရာဒိုင်နိုဆောလေးတွေကိုလည်းမြင်ကြရမှာပါ။လူမှုကွန်ရက်တွေပေါ်မှာဓာတ်ပုံတင်ခြင်းတွေအတွက်ဒိုင်နိုဆောလေးတွေကိုအနီးကပ်ထိတွေ့ကန်ကြည့်နေပုံတွေအများကြီးကိုရိုက်နှိုင်ကြမှာဖြစ်ပါတယ်။
He's nearly 2 years and he loved it. He was really
ဒေါ်နာနဲ့ပြည့်ခဲ့နေပါပြီ။ဒီပြကန်းကိုသူအရန်ကြိုက်ပုံရပါတယ်။ထူးထူးခြားခြားငြိမ်ငြိမ်လေးကြည့်နေတာကသူတကယ်ကိုကြိုက်လို့ပါ
။ဒိုင်နိုဆောအကောင်တွေကိုရင်ဒီမှာလေ့လာနိုင်တာမဟုတ်ပါဘူး။ဒိုင်နိုဆောတွေရဲ့ဆွန့်ပြစ်အညစ်အကြေးတွေကိုပါကင်ရှိလို့ရအောင်လုပ်ထားပါသေးတယ်။
No, I really enjoyed it. Big fan of the movie, so it's good to sort of see it in person.
ကြားထားတာမြင်ရတာသဘောကျပါတယ်။ကျွန်တော်က Jurassic ရုပ်ရှင်တွေကိုအရင်ကြိုက်တဲ့သူဆိုတော့ Dinosaur တွေကိုကိုယ်တိုင်အနီးကမြင်ရတာတကယ်ကောင်းပါတယ်
။ Dinosaur ကဘာတွေရောက်လာကြသူတွေအနေနဲ့ Jurassic ရုပ်ရှင်တွေက Dinosaur တွေမွေးထားတဲ့နေရာကိုတကယ်ရောက်နေတယ်လို့ဖြစ်သွားတယ်လို့ပြောကြပါတယ်။ပြပွဲဖန်တီးခြားကြသူတွေကလည်း Dinosaur အကောင်ပေါက်ကလေးတွေကအစအားလုံးကိုလစ်ဟာခွဲမရှိအောင်လို့အသေးစိတ်ဖန်တီးပြသထားကြပါတယ်။
Well, I think the thing is that the world of Jurassic World is something that we've always wanted to experience outside of film. And finally, we actually have that, you know, hands-on experience now.
Jurassic ရုပ်ရှင်ကြည့်ဘူးသူတိုင်းဒိုင်နိုဆောတွေရှိတဲ့ကမ္ဘာကိုရောက်ဖူးချင်လိုက်တာဆိုတဲ့စိတ်မျိုးဖြစ်ကြမယ်လို့ကျွန်တော်ထင်ပါတယ်။အခုတော့ဒီအတွေ့အကြုံတွေကို Jurassic World မှာရနိုင်ကြပါပြီ။ဒိုင်နိုဆောတွေကိုကင်ကြည့်ထိတွေ့ကြည့်နိုင်ပါတယ်။သူတို့အသားကြီးကဘလို့လဲ၊သူတို့ရိုးတွေကဘလို့လဲဆိုတာအားလုံးလေ့လာနိုင်ပါတယ်။တကယ်ကိုကောင်းပါတယ်။နည်းနည်းလေးကြောက်စရာကောင်းပါတယ်
။ကမ္ဘာတဝန်း Jurassic ရုပ်ရှင်တွေဘလောက်အောင်မြင်တယ်လဲဆိုရင် ဒိုင်နိုဆောရုပ်ရှင်နဲ့ပတ်သက်တဲ့ကစားစရာတွေအဝတ်အထည်တွေအသုံးဆောင်တွေမျိုးစုံကိုထုတ်လုပ်ရောင်းချနေရတာကိုပဲချိန်နိုင်ပါတယ်။တချို့ကစားကွင်းကြီးတွေမှာဆိုရင် Jurassic ရုပ်ရှင်တွေထဲမှာပါတဲ့ရင်မျိုးတွေကိုစီးနိုင်အောင်အထိလှုပ်ထားကြတာပါ
။ I'm sitting in one of the iconic gyrospheres.Which, as those of you who are fans of the Jurassic World films will recall, made such a
ကျွန်တော်အခု gyrosphere ရင်ပေါ်မှာထိုင်နေတာဖြစ်ပါတယ် Jurassic World ရုပ်ရှင်ရဲ့ပရိသတ်ဆိုရင်တော့ရုပ်ရှင်ထဲမှာဒီရင်တွေဘလောက်အဓိကကျလဲဆိုတာမှတ်မိကြမှာပါ Jurassic ရုပ်ရှင်ကိုတစ်ကမ္ဘာလုံးကလူကြီးလူငယ်မျိုးတွေတိတ်ကြိုက်ကြပါတယ်ရုပ်ရှင်လက်မှတ်နဲ့ရုပ်ရှင်နဲ့ပတ်သက်တဲ့ပစ္စည်းတွေအယောင်စုစုပေါင်းကဒီကနေ့ထိဒေါ်လာ5ဘီလီယံကျော်နေပါပြီ2022လွေရာသီမှာထွက်တဲ့ Jurassic World Dominion ရုပ်ရှင်တစ်ခုရဲ့ကားကိုကမ္ဘာတဝန်းဝင်ငွေဒေါ်လာ1ဘီလီယံနီးပါးရှိပါတယ်။အဲဒါကြောင့်အခုလိုသူ့ရဲ့ပရိသတ်တွေဒီ Jurassic World ပြပွဲကိုလာကြည့်နိုင်တဲ့အပေါ်ကျွန်တော်တကယ်ကိုဝမ်းသာပါတယ်။ဂုဏ်လဲယူပါတယ်
။ဗြိတိန်နိုင်ငံလန်ဒန်မြို့က Excel London အဆောက်အဦထဲမှာပြသနေတဲ့ Jurassic World The Exhibition ပြပွဲမျိုးကို America, Australia, Spain နဲ့တရုတ်နိုင်ငံတွေမှာပြသခဲ့ပြီးဖြစ်ပါတယ်။အခုလန်ဒန်ကပြပွဲကို2022ခုနှစ်နိုဝင်ဘာလကုန်ပိုင်းအထိပြသဖို့အစီအစဉ်ရှိပေမဲ့အားပေးသူတွေကြောင့်အချိန်တိုးပြသမယ့်အလားအလာတွေရှိနေပါတယ်။လက်မှတ်ကတော့လူကြီးလက်မှတ်တစ်စောင်ကို Starling ပေါင်20ပေးရမှာဖြစ်ပြီးတော့ကလေးလက်မှတ်တစ်စောင်ကို Starling ပေါင်73ပေါင်ပေးရမှာဖြစ်ပါတယ်ရှင်။ကျွန်မဆူမြန်းပါမှာ
။မဆူမြန်းမစီစဉ်တင်ဆက်တဲ့ကဘာတလွားခီးတော့အစီအစဉ်ကိုနားဆင်ခဲ့ကြရတာပါခင်ဗျာ။ဒီကနေ့ညအတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲ။တော်ရရှင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာ။အခုဆက်ပြီးတော့နောက်ဆုံးရရှိထားတဲ့သတင်းအချင်းချုပ်ကိုဥတ္တမောင်တန်းကတင်ပြပေးပါအောင်မယ
်။ဘက်ကောနိုင်ငံတကာဖွဲ့စည်းတွေကနေဖယ်ကျင်ဖို့ယူကရိန်းတာဝန်ရှိသူတွေကတောင်းဆိုလိုက်ပါတယ်။ယူကရိန်းမျိုးအတော်များများကလျက်စစ်တပ်အားရေဖြန့်ဝေမှုစတဲ့အခြေခံမျိုးပြအဆောက်အုံတွေကိုရုရှားတပ်တွေပြစ်မှတ်ထားတိုက်ခိုက်နေချိန်မှာယူကရိန်းဘက်ကအခုလိုတောင်းဆိုလိုက်တာပါရုရှားဝကြီး20စီးပွားရေးအားကြီးနိုင်ငံများအဖွဲ့ကနေထုတ်ပယ်ဖို့နဲ့အခုလအင်ဒိုနီးရှားမှာကျင်းပမဲ့ G20 အစည်းအဝေးမှာရုရှားသမ္မတပူတင်ကိုဖိတ်ကြားထားတာပြန်လည်ရုပ်သိမ်းမှုယူကရိန်းနိုင်ငံခြားရေးဌာနပြောခွင့်ရသူအိုလက်နီကိုလန်ကိုကအင်္ဂါနေ့မှာပြောလိုက်ပါတယ်ယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီကလည်းတရင်းလာနေညပုံမှန်မိန်ကွန်းထဲမှာရုရှားကိုကုလသမဂ္ဂလုံခြုံရေးကောင်စီမှနေရာမပေးသင့်တဲ့ကြောင်းပြောဆိုသွားခဲ့ပါတယ်။တောင်ကိုရီးယားနဲ့ပူးပေါင်းစီရင်လေ့ကျင့်မှုတွေတိုးချဲ့လှုပ်ဆောင်နေတဲ့အမေရိကန်ကိုမြောက်ကိုရီးယားအစိုးရကပြစ်တင်ဝေဖန်လိုက်ပါတယ်။မြောက်ကိုရီးယားနိုင်ငံရဲ့ဝန်ကြီးဌာနကထုတ်ပြန်ခဲ့တဲ့ကြေညာချက်မှာသူတို့ဘက်ကပုံမပြင်းထန်တဲ့နောက်ဆက်တုံ့ပြန်တဲ့စီစဉ်တွေရှိနေကြောင်းလည်းသတိပေးထားပါတယ်။တောင်ကိုရီးယားနဲ့အမေရိကန်မဟာမိတ်တပ်ဖွဲ့တွေဟာစစ်လေယာဉ်200ကျော်ပေါင်းဝင်တဲ့လေကြောင်းစီးရေးလေ့ကျင့်မှုတွေပြုလုပ်နေချိန်အင်္ဂါနေ့ဒီကလေးမှာမြောက်ကိုရီးယားရဲ့သတိပေးချက်ထွက်ပေါ်လာခဲ့တာပါမြောက်ကိုရီးယားရဲ့ကြီးထွားလာနေတဲ့လက်နက်စမ်းသပ်မှုတွေနဲ့နျူကလ িয়ার ချင်းချောက်မှုတွေရင်ဆိုင်နေရချိန်မဟာမိတ်တွေဘက်ကလည်းကာကွယ်ရေးအနေထားတက်ကိုမြင့်တင်နေတာဖြစ်ပါတယ်မြန်မာနိုင်ငံအတွက်လူသားချင်းစာနာမှုအကူအညီပေးရေးအားလုံးပါဝင်တဲ့နိုင်ငံတကာအလူရှင်တွေရဲ့ညီလာခံတက်ကျင်းပနိုင်အောင်စဉ်းစားဖို့အာဆီယံနိုင်ငံတွေကိုမလေးရှားနိုင်ငံကအဆိုပြုထားပြီးဥရောပနိုင်ငံတချို့ကလည်းလက်ခံကျင်းပဖို့ဆန္ဒရှိတဲ့အကြောင်း Thai PBS သတင်းမှာရေးသားထားပါတယ်။အားလုံးပါဝင်တဲ့နိုင်ငံကလူရှင်နိုင်ငံတွေရဲ့ညီလာခံတရားကျင်းပဖို့ NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရအဖွဲ့ကအဆိုပြုထားပြီးလက်ရှိအာဆီယံရဲ့လုပ်ငန်းတွေကိုပံ့ပိုးနိုင်ရေးမလေးရှားနိုင်ငံရဲ့ဝန်ကြီးဌာနရဲ့အောက်တိုဘာလ29ရက်နေ့စွဲနဲ့ထုတ်ပြန်ကြေညာချက်ကိုဆောင်းပါရှင်ခါဝီချောင်းကစ်တာဝင်းကရေးထားခဲ့တာပါလူမျိုးလာအတွက်အာရှဒေသမှာကျင်းပမဲ့ထိပ်သီးညီလာခံတွေတယောက်မဲ့နိုင်ငံတကာခေါင်းဆောင်တွေအနေနဲ့မြန်မာစစ်ကောင်စီပုံမှုထိရောက်ပြင်းထန်တဲ့အရေးယူမှုတွေချမှတ်ဖို့လူခွင့်ရေးစောင့်ကြည့်လေ့လာရေးအဖွဲ့ Human Rights Watch အဖွဲ့ကဒီကနေ့တောင်းဆိုလိုက်ပါတယ
်။တရင်ချင်းချုပ်ကိုဥတ္တမောင်တန်းကတင်ပြပေးခဲ့တာပါခင်ဗျာ။ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကတော့အလိမ်မှာဖြစ်ပါတယ်။စက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ El Santos နဲ့ Robert McLean တို့ဖြစ်ကြပါတယ်။ကျွန်တော်ကတော့ဇော်ဝင်လိုက်ပါခင်ဗျာ။VOA American တန်ရဲ့အင်္ဂါညပိုင်းအစီအစဉ်တွေကိုနားဆင်ကြည့်ရှုခဲ့ကြရတာပါ VOA ကိုကြည့်ရှုနားဆင်ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ရှိပါတယ်ခင်ဗျာတော်ရရှိမှန်းနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးရန်ရဲ့ခတ်သိမ်းကင်းဝေးပြီးတော့လူဝင်ဆန္ဒတွေအမြန်ဆုံးပြည့်ဝနိုင်ကြပါစေခင်ဗျာ
This program has come to you from the Voice of America, Washington.